Welcome to the Voice of America in Burmese.
Mingla nan na khin ma to ta sin a long shwin lan chat mi ya ba si khmyar UAE American tan Myanmar bai si sin ga ni 2019 khu ni May 15 ye tin lan ni me na phe si sin ni go ma ne 6 na yi ya ni 9 na yi thi American pi taw su myo lo Washington DC ga ni dai yai thauk lwin pe ni ba bi line no meter 3246 ro ga ni phan yu na sin nai ya da lo Facebook a thong pyu tu ni ne le VOA ye Facebook sa myan na bo ga ni chain ne de bie ni na sin nai ya ba le khmyar ကျွန်တော်ဆက်မိုးပြီပါခင်ဗျာဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇာဝန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားကဒုံးကျည်ဆန်းသက်တဲ့ကိစ္စအတွက်လူငယ်ရေးကောင်စီစီဝေးပွဲအင်္ဂါနေ့မှာကျင်းပဖို့စီစဉ်ထားပါတယ်ဂျာမနီနိုင်ငံကပြည်내ရွေးကောက်ပွဲတွေမှာဝန်ကြီးချုပ်မာခဲရဲ့ပါတီကအနိုင်ရခဲ့ပါတယ်တရုတ်နိုင်ငံမှာကျင်းပနေတဲ့ခေတ်သစ်ပိုလာမစီမံကိန်းပေါ်ကပ္ပကောင်းဆောင်တွေကအမြင်သဘောထားတွေထုတ်ဖော်ပြောဆိုကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုရှားဖောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါခင်ဗျာဒီမနက်ခင်းကြားကြရမယ်စီစီနေရဲမှာဆိုရင်တော့
လျှက်စီထုတ်နိုင်တဲ့နီလန်းတွေကတော့နီလန်းမျိုးစုံရှိတာပေါ့နော်အဲ့ရှိတဲ့မှာဈေးအသက်သာဆုံးနဲ့ရနိုင်တာရေအလျက်စစ်ပေါ့အဲ့ကျွန်တော်ကပြောဆိုရေအလျက်စစ်က
ဒါကတော့ပြည်သူ့လွှတ်တော်လျှက်စစ်နဲ့စွန့်ရင်ဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌဦးကြည်မိုးနိုင်ဖြစ်ပါတယ်အသေးစိတ်ကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါအပြင်အမေရိကန်အာဂတစူဇန်လီလာ၏ဌာနအကြောင်းတွေ့ဆုံမင်းများကန်းမြန်မာပြည်ကပေးတာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အခုရင်းဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်တဲ့ရှားဖောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကနောက်ဆုံးပြုလုပ်လိုက်တဲ့ဒုံးကျည်ဆန်းသက်ပြုလုပ်မှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကအင်္ဂါနေ့မှာအရေးပေါ်ဆွေးနွေးပွဲကျင်းပဖို့စီစဉ်ထားပါတယ်။ကီလိုမီတာ 4,500 ကျော်အထိရောက်ရှိနိုင်ပြီးအဆင့်နှစ်ဆင့်ပေါက်ကွဲနိုင်တဲ့လောင်စာရေဖြည့်ဒုံးကျည်အမျိုးအစားအသစ်ကိုမြောက်ကိုရီးယားကတနင်္ဂနွေနေ့မှာဆန်းသက်ပြုလုပ်လိုက်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကအရေးပေါ်ဆွေးနွေးပွဲခေါ်ယူလိုက်တာဖြစ်ပါတယ်။ဒီဆန်းသက်မှုကြောင့်ကမ္ဘာနိုင်ငံအားလုံးကမြောက်ကိုရီးယားပေါ်ပုံမပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေချမှတ်ဖို့လိုအပ်တယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့အမေရိကန်သမ္မတအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတနီကီဟေလီကတော့ဒီကိစ္စဟာလက်မခံနိုင်စရာကိစ္စမဟုတ်ဘူးဆိုတာကိုနိုင်ငံအများအပြားကပြသဖို့အချိန်ရောက်ပြီဖြစ်ကြောင်းအဲ့ဒီလိုပဲနိုင်ငံတကာကလှုပ်ဆောင်ကြလိမ့်မယ်လို့ယူဆကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့မြောက်ကိုရီးယားအပေါ်ပုံမတင်းကျပ်တဲ့လှုပ်ဆောင်မှုတွေကိုချမှတ်ဆောင်ရွက်တော့မှာဖြစ်ကြောင်းပြောပါတယ်
ဂျာမနီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာလူဦးရေများပြီးအဓိကပြည်နယ်တွေမှာကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲရဲ့ Conservative အဖွဲ့ကပြိုင်ဘက်ဗဟိုလက်ဝဲရင်းအဖွဲ့ကိုအနိုင်ရရှိခဲ့ပါတယ်။မဲပေးခဲ့တဲ့သူတွေစီကကောက်ခံတဲ့စစ်တမ်းအရ North Rhine West Falaya အရမှာမခဲရဲ့ Christian Democrat Union ကိုထောက်ခံသူတွေတဟုန်ထိုးတိုးမြင့်လာတာကိုတွေ့ရပါတယ်။အဲ့ဒီနေရာဟာပြီးခဲ့တဲ့စက်တင်ဘာလအထွေထွေရွေးကောက်ပွဲအတွင်းဂျာမန်ခေါင်းဆောင်တွေကိုစိန်ခေါ်ခဲ့သူသူမရဲ့ပြိုင်ဘက် Social Democrat ဖြစ်သူ Martin Schulz ကိုအစဉ်လာရထောက်ခံခဲ့တဲ့နေရာဖြစ်တယ်လို့သူရဲ့မွေးရပြီးနယ်လည်းဖြစ်ပါတယ်။ဂျာမန်လူဦးရေ၄ပုံတစ်ပုံနှိပါရှိတဲ့လူရေ 18.9% တန်းရှိတဲ့ North Rhine West Falaya ရမှာ Christian Democrat ဘက်ကမဲရေအတွက်34.5%ရင်ငံနှုန်းရရှိခဲ့ပြီး Social Democrat ဘက်ကတော့30.5%ရင်ငံနှုန်းရရှိခဲ့ပါတယ်ရှင်
။ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရိုအကြီးအကဲ James Comey ကိုယာရုကဖယ်ရှားလိုက်ပြီးမြဲသူနဲ့သမ္မတ Donald Trump ကြားကဆက်ဆံရေးဟာအခြေအနေကောင်းမွန်ကြောင်းနိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါတယ်သူအနေနဲ့သမ္မတနဲ့ကောင်းမွန်တဲ့ဆက်ဆံမှုရှိကြောင်းသမ္မတရဲ့ရည်မှန်းချက်ကိုသူအနေနဲ့နားလည်ကြောင်းတကယ်လို့သမ္မတရဲ့ရည်မှန်းချက်တွေကိုသူနားမလည်ဘူးဆိုရင်လည်းအဲ့ဒီကိစ္စကိုသူတို့နှုတ်ပြောဆိုဆွေးနွေးလိုက်ကြကြောင်း NBC သတင်းဌာနကိုဝန်ကြီး Tillerson ကတင်းငွေနေ့မှာပြောပါတယ်သမ္မတ Trump ကအခုသတင်းပတ်အတွင်းပထမဆုံးနိုင်ငံသားခီးစဉ်ထွက်ခွာဖို့ပြင်ဆင်နေတဲ့အချိန်မှာပဲဝန်ကြီး Tillerson ကအဲ့ဒီလိုပြောဆိုလိုက်တာပါသမ္မတ Trump ဟာ Saudi Arabia ပြည် Salman နဲ့တွေ့ဆုံဖို့တောက်ကြနေမှာ Washington ကနေထွက်ခွာမှာဖြစ်ပါတယ်အဲ့ဒီနောက်လူညိုရေးဆိုင်ရာချင်းချမှုတွေနဲ့မတိမငြိမ်ဖြစ်နေတဲ့အရှိအလေပိုင်းကိစ္စဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုနဲ့ဆွေးနွေးဖို့အတွက်အစ္စရေးနိုင်ငံကိုခီးဆက်မှာပါအဲဒီကနေဗာတီကန်နဲ့တော့ကိုခီးဆက်ပြီးပိုယမ်မင်းကြီးဖရန်စစ်စ်နဲ့သမ္မတထရန့်တွေ့ဆုံမှာဖြစ်တယ်လို့နောက်ပိုင်းမှာနေတိုးမဟာမိတ်အဖွဲ့ဝင်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပြီး G7 ထက်ဆက်မှုထိပ်သီး9နိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ
်တူရကီအစိုးရရဲ့အီရန်နဲ့နယ်စပ်တလျှောက်ခြံစည်းရိုးကာဖို့လုပ်နေတာဟာလက်တွေ့မှာသူရည်ရွယ်ထားတဲ့အတိုင်းနယ်စပ်ဖြတ်ကျော်ဖြစ်ပွားတဲ့အကြမ်းဖက်မှုတွေကိုတားဆီးဖို့လုပ်နိုင်ပါမလားလို့ဒေသအတွင်းကျွမ်းကျင်ပညာရှင်တွေကမေးခွန်းထုတ်နေကြပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွက်တူရကီအစိုးရကိုတိုက်ခိုက်ကြတဲ့ကတ်အလုသမားပါတီ PKK အဖွဲ့နဲ့ဆက်နွယ်တဲ့စစ်သွေးကြွအဖွဲ့တွေအီရန်နိုင်ငံထဲကနေတူရကီဘက်ဝင်လာလို့မရအောင်ခြံစည်းရိုးဟာ မရှိမဖြစ်လိုအပ်တယ်လို့အမိမဖော်လိုတဲ့တူရကီအာဏာပိုင်တွေရဲ့ပြောဆိုချက်ကိုကိုးကားပြီးတူရကီအစိုးရနဲ့နှိစတဲ့သတင်းတောက်တူရဲ့ရေးသားချက်ကို Hurriyet Daily News သတင်းဌာနကပြီးခဲ့တဲ့တစ်ပတ်ကသတင်းတစ်ခုဖော်ပြခဲ့ပါတယ်။တူရကီနယ်စပ်တစ်လျှောက်ကအီရန်ပိုင်နယ်နိမိတ်အတွင်းမှာ PKK တပ်စခန်းတွေအများကြီးရှိပြီးသူတို့တွေဟာနယ်စပ်ကိုဖျက်ချော်ပြီးတော့တူရကီမှာအသေးခံတိုက်ခိုက်မှုတွေလုပ်ပြီးတော့အဲ့ဒီဘက်ချမ်းကိုပြန်ပြေးကြတယ်လို့လည်းအဲ့ဒီသတင်းဌာနကဆိုပါတယ်ရှင်။
UAB ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6715ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါတရင်တွေကိုဆက်လက်ကျင်းညာပေးနေတာပါခင်ဗျာ။တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့ခေတ်သစ်ပိုလာမာကြီးလို့ခေါ်တဲ့ One Belt One Road တခုတည်းသောရံဝန်းနဲ့လမ်းမကြီးများဆိုင်ရာညီလာခံကိုကုလသမဂ္ဂနဲ့ IMF နိုင်ငံတကာငွေကြေးရံငွေအဖွဲ့ကြီးတို့အပါအဝင်ကမ္ဘာလုံးဆိုင်ရာအဖွဲ့အစည်းကြီးတွေနဲ့နိုင်ငံပေါင်း29နိုင်ငံကတိုင်းပြည်ခေါင်းဆောင်တွေတက်ရောက်နေကြတာပါ။ဒီညီလာခံမှာတက်ရောက်နေတဲ့ကမ္ဘာခေါင်းဆောင်တွေကသူတို့ရဲ့အမြင်သဘောထားတွေကိုထုတ်ဖော်ပြောဆိုလာကြတာမှာ IMF နိုင်ငံတကာငွေကြေးရံငွေအဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှုခရစ်စတင်းလာဂတ်ကဒီစီမံကိန်းဟာယဉ်ကျေးမှုတွေကိုပေါင်းစည်းပေးတဲ့လူမှုအတိုင်းအဝိုင်းတွေကိုချိတ်ဆက်ပေးတဲ့လူတွေရဲ့စီးပွားရေးနဲ့လူနေမှုအဆင့်အတန်းကိုမြင့်တင်ပေးတဲ့စီမံကိန်းဖြစ်တယ်လို့ပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကတော့ကမ္ဘာလုံးဆိုင်ရာစီးပွားရေးကနေကမ္ဘာမြေပေါ်နေထိုင်ကြသူအားလုံးအတွက်ဖြစ်စေရမယ်ဆိုတဲ့ညီမန်းချက်ဟာကျွန်တို့အားလုံးရဲ့အကျိုးစီးပွားအတွက်ဖြစ်ကြောင်းပြောပါတယ်။ရုရှားသမ္မတဗလာဒီမီပူတင်ကတော့ဆင်းရဲနှောင့်ပါမှုဒေသရင်းကတိုင်းပြည်တွေရဲ့ဖွံ့ဖြိုးမှုအတိုင်းအတာတွေဟာအကြမ်းဖက်မှုအစွန်းရောက်ဝါဒနဲ့ပုံမမှောက်တဲ့ရွှေပြောင်းနေထိုင်မှုဖြစ်ပေါ်စေအောင်တွန်းပို့နေတဲ့အကြောင်းအရာတွေဖြစ်ကြောင်းကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးမှုရပ်တန့်နေတာကိုမကျော်လွှားနိုင်ဘူးဆိုရင်အဲ့ဒီစိန်ခေါ်မှုတွေကိုရင်ဆိုင်နိုင်မှာမဟုတ်ကြောင်းပြောပါတယ်။အမေရိကန်ဗန္ဓာရေးဝန်ကြီးဟောင်းဟန်နရီပေါ်ဆန်ကတော့တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလမစီမံကိန်းကိုအယုံကြည်မရှိတဲ့အထက်အမေရိကန်ပြည်ထောင်စုလဲပါဝင်နေဆိုတာသူတီကြောင်းရိုးရိုးချင်းချင်းပြောရမယ်ဆိုရင်တော့ဒီစီမံကိန်းကိုတခြားလူတွေပါလာအောင်တရုတ်နိုင်ငံကဆွဲဆောင်နိုင်လေလေအမေရိကန်အပါအဝင်တကမ္ဘာလုံးမှာရှိတဲ့သူတွေကလက်ခံလာလေလေဖြစ်မယ်လို့ပြောပါတယ်။တရုတ်နိုင်ငံရဲ့ဒီစီမံကိန်းဟာအိန္ဒိယနဲ့ပါကစ္စတန်တို့အကြားဒူပိုင်ကိုပိုင်အငင်းပွားနေတဲ့ကရှမီးဒေသနဲ့ပါကစ္စတန်နိုင်ငံတို့ကိုဖျက်ပြီးဖောက်လုပ်မှဖြစ်တဲ့အတွက်ဒီစီမံကိန်းကိုအိန္ဒိယအစိုးရကကန့်ကွက်ထားပါတယ်။ဘေကျင်းမြို့မှာကျင်းပနေတဲ့ဒီစီဝဲပွဲဟာဒီစီဝဲကိုတက်ရောက်နေကြတဲ့တိရီလင်္ကာဝန်ကြီးချုပ်ကလည်းမြန်မာနိုင်ငံတော်အတမင်ကပုဂ္ဂိုလ်ဒေါံဆန်းစုကြည်နဲ့ညီလာခံပြင်ပမှာတင်းငွေတွေကတိကျတွေ့ဆုံပြီးနိုင်ငံကြားတမိုင်းဆင်လာရှိခဲ့တဲ့ဆက်ဆံရေးအပေါ်အခြေခံပြီးတော့အနာဂတ်မှာဆက်ဆံရေးတွေတိုးမြင့်လှုပ်ဆောင်သွားဖို့ဆွေးနွေးကြကြပါတယ်။ဒေါံဆန်းစုကြည်ကတော့လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့အကြီးအမားဆုံးစင်ခေါ်မှုဟာခိုင်မာတောင်တင်းတဲ့ဒီမိုကရေစီအစိုးရတည်ဆောက်ရေးဖြစ်ကြောင်းဒါကြောင့်တိရီလင်္ကာဘက်ကဒီမိုကရေစီအစိုးရဖြစ်ပေါ်လာရေးနဲ့အင်အားတောင်တင်းတဲ့လွတ်တော်ပေါ်ပေါက်လာရေးတို့အတွက်ကျွမ်းကျင်သူတွေဆေလွတ်ပေးစီလိုကြောင်းတိရီလင်္ကာဝန်ကြီးချုပ်ကိုပြောကြားခဲ့ပါတယ်
။ဘေကျင်းမြို့မှာကျင်းပတဲ့ Belt and Road Forum ကမ္ဘာလမ်းမကြီးထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အိန္ဒိယနိုင်ငံကကိုယ်စားလှယ်မှုပို့ဆောင်ခဲ့တဲ့အပြင်တရုတ်နိုင်ငံကကမ္ဘာကထပြုလုပ်ဆောင်တဲ့ဒီကမ္ဘာလုံးဆိုင်ရာသဘောတူညီချက်မှာပါဝင်တဲ့နိုင်ငံတွေအနေနဲ့စီမံခန့်ခွဲဖို့ခက်ခဲတဲ့ကြွေးမီပြဿနာဝန်ထုပ်ဝန်ပိုးကိစ္စရပ်တွေနဲ့ကြုံရနိုင်တဲ့အကြောင်းကိုပါသတိပေးလိုက်ပါတယ်။တရုတ်သမ္မတရှီဂျင်းပင်ကကမ္ဘာတဝန်းကုန်သွယ်ရေးလမ်းကြောင်းတွေကိုဒီဖွင့်ပေးမဲ့သူ့ရဲ့ကမ္ဘာလမ်းမကြီးစီမံကိန်းအတွက်တိုက်တွန်းလှုပ်ဆောင်ချက်တရအဖြစ်တနင်္ဂနွေနေ့ကဒါဇင်နဲ့ချီတဲ့ကမ္ဘာခေါင်းဆောင်တွေနဲ့အဆင့်မြင့်အစိုးရတာဝန်ရှိသူတွေကိုအခန့်ကြိုဆိုခဲ့ပြီးဒါဟာဒီနေ့အတွင်းတရုတ်နိုင်ငံရဲ့အကြီးအမားဆုံးသံတမန်ဆက်ဆံရေးဆိုင်ရာခင်းကျင်းပြသမှုတစ်ခုဖြစ်ပါတယ်။ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အိန္ဒိယနိုင်ငံပညာရှင်အဖွဲ့တွေဘေကျင်းမြို့ကိုသွားရောက်ကြပေမဲ့အိန္ဒိယအစိုးရတာဝန်ရှိသူတွေတော့သွားရောက်ခြင်းမရှိဘူးလို့အိန္ဒိယတာဝန်ရှိသူတွေဘက်ကပြောတဲ့အကြောင်း Reuters သတင်းတပုတ်မှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံအနေနဲ့ထိပ်သီးဆွေးနွေးပွဲမှာပါဝင်တက်ရောက်မလားလို့အိန္ဒိယနိုင်ငံကြားရေးဌာနပြောခွင့်ရကိုဘောပဲကလေးကိုမြည်တဲ့အခါမှာသူတို့ရဲ့အချုပ်အခြာအာဏာကိုပေးဆပ်ရမယ်ဒီစီမံကိန်းကိုအိန္ဒိယအနေနဲ့လက်ခံမှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်။ဒီကမ္ဘာလမ်းမကြီးစီမံကိန်းရဲ့အဓိကအချက်တွေထဲကတစ်ခုဖြစ်တဲ့ကက်ရှမီးယားဒေသနဲ့ဒီပါကစ္စတန်နိုင်ငံကိုဖျက်ကျော်ဖောက်လုပ်မဲ့အချက်ကိုအိန္ဒိယနိုင်ငံကမနှိမ်ညွှန်းတာဖြစ်ပါတယ်။ဒီနျူကလ িয়ার လက်နက်ပြိုင်ပွဲနိုင်ငံကြားစစ်ပွဲ၃ချိန်ဖြစ်ခဲ့ရမှာ၂ချိန်ဟာကက်ရှမီးယားဒေသနဲ့မြေပိုင်ဆိုင်မှုပြဿနာဖြစ်တာကြောင့်ဖြစ်ပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မဲဆိုင်နယ်ကြားဒေသမှာထိုင်းနယ်ကြားဆောင်တပ်ဖွဲ့တွေနဲ့မြန်မာနိုင်ငံဘက်ကကူးယူလာကြတဲ့မူရစ်ဆေးဝါးတက်ဆောင်လာသူတွေအကြားမေလ13ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့တာမှာစိတ်ကြွစေ6သိန်းနဲ့အတူလူ10ဦးကိုအသေးဖမ်းဆီးမိခဲ့ကြောင်းထိုင်း တင်းနေမှာဖော်ပြထားပါတယ်7မိနစ်ကျော်တိုက်ပွဲဖြစ်ပြီးတဲ့နောက်မှာကျောဘူအေဒီနဲ့တက်ဆောင်လာတဲ့စစ်ကြောစီအလုံးကြီး6သိန်းနဲ့အတူလူရှိဦးကိုအသေးဖမ်းမိခဲ့ပြီးတခြားလူတွေကတော့ထွက်ပြေးသွားကြတယ်လို့အာဏာပိုင်တွေကပြောပါတယ်ဒါအပြင်မူရီမောင်ခိုတွေတဲလာတဲ့ M16 တင်းနာနယ်နဲ့ AK47 တလက်လို့လည်းတင်းစေရမိခဲ့တယ်လို့ဆိုပါတယ်
စကိုင်းတိုင်းရင်းမပင်ခရိုင်ကနီမြို့နယ်အတွင်းမှာမေလ14ရက်နေ့ညနေကမိုးတိတ်တန့်စွာရွာသွန်းပြီးလေပြင်းတိုက်ခိုက်ခဲ့တဲ့အတွက်လူနှဦးသေဆုံးပြီး6ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။နေအိမ်နဲ့စာတင်ကျောင်းတွေအပါဝင်လျက်စစ်တပ်တိုင်းနဲ့အဆောက်အဦတော်များများလည်းပြိုကျပျက်စီးခဲ့ပါတယ်။ဒီဒေသအတွင်းတာဝန်ရှိသူတွေရဲ့လက်ရှိကောက်ယူရရှိတဲ့စီရင်အရာလေပြင်းတိုက်ခတ်မှုကြောင့်လူနေအိမ်9လုံးပြိုကျပြီး124လုံးအိမ်ခေါင်းမုံးလန်ပျက်စီးတာတွေရှိခဲ့တယ်လို့သာသနိကအဆောက်အုံတစ်ခုနဲ့စာတင်ကျောင်းတစ်ကျောင်းအပြင်ဌာနဆိုင်ရာအဆောက်အုံ9လုံးပျက်စီးမှုတွေရှိခဲ့ပါတယ်ရှင်။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုစော်ဝင်းလှိုင်နဲ့ရှားဖောင်းတို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်အခုတော့တွစ်ဆုံမင်းမြန်းချက်တစ်ခုအရင်ဆုံးတက်ဆက်ပေးပါမယ်မြန်မာနိုင်ငံမှာမီးမှန်မှန်မရတာနဲ့စွန့်ရင်မလုံလောက်တဲ့ပြဿနာတွေကြုံနေရတယ်လို့အဲ့ဒီပြဿနာတွေကိုဖြေရှင်းတဲ့နေရာမှာအခက်အခဲတွေရှိနေစေပဲလို့ပြည်သူ့လွှတ်တော်လျှက်စစ်နဲ့စွန့်ရင်ဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌဦးကြည်မိုးနိုင်ငံပြောပါတယ်အမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့ဦးကြည်မိုးနိုင်ငံကိုဦးတန်းထိုက်ဦးကတွစ်ဆုံမီးမြန်ရမှာလက်ရှိအစိုးရလက်ထက်မှာအရင်အစိုးရလက်ထက်ထက်ပိုးပြီးတော့မီးပြက်တာတွေလျှက်စစ်စွန့်ရင်အလုံးလောက်မရဘူးဆိုတဲ့ဝေဖန်မှုတွေနဲ့ပတ်သက်ပြီးတော့မီးမြန်ရမှာသူကအခုလိုစပြီးတော့ဖြေပါတယ
်မျိုးလေးပြောရရင်တော့ကျွန်တော်အစိုးရလက်ထက်မှာလျှက်စစ်တပ်အားထပ်ထုတ်နိုင်မဲ့အခွင့်အလမ်းအခြေအနေတွေကစီမံကိန်းတိဆောက်စဲကာလတွေပဲများတယ်အသစ်ထုတ်ဖို့စီမံကိန်းတွေကနှစ်အနည်းဆုံး၄-၅နှစ်ပြီးမှထွက်မဲ့အနေသာရှိရတဲ့သုံးဆွဲသူကသာတိုးတက်လာတယ်ထုတ်တဲ့ဘက်ကတော့မူလတိုင်းပဲကျွန်တော်ရှိနေစေတိုင်းဆိုတော့ demand ကပုံများနေတာပေါ့လေဒါဒီပုံများတဲ့ပုံမှာကိုလိုအပ်ချက်တွေအများဆုံးဖြည့်ဆည်းနိုင်မဲ့နည်းလမ်းလဲကျွန်တော်ရှာဖွေလို့လဲဒီနှစ်ထဲမှာဆိုရင်မေဂါဝတ်တိုးထုတ်နိုင်ပြီးတော့လက်စစ်မီဟိုပြတ်တဲ့ဒုက္ခကိုလဲတိုးတဲ့သုံးဆွဲလာနေနိုင်ရှင်အဲတော်တော်လေးထိန်းနိုင်ခဲ့တယ်လို့ယူဆမှာပါ။ဒါရှင်းနေတယ်တော့ဒီတိုင်းဒီလောက်နဲ့ကတော့ရပ်ထားလို့မရဘူး။အားလုံးဖြစ်နိုင်ချေနီလာအားလုံးနဲ့ထုတ်ယူသုံးဆွဲနိုင်မှုတော့ကျွန်တော်တို့လည်းတော့အစိုးရအနေနဲ့တော့စူးစမ်းလိမ့်မယ်လို့ယူဆပါတယ်။ကျွန်တော်လွတ်တော်ဘက်ကဆိုတော့ဒါကြီးကကျွန်တော်ပြောလို့မရဘူးပေါ့နော်
။ဟုတ်ကဲ
့။ဟုတ်ကဲ့
။တကယ်လို့ဒီစွမ်းရင်ပြဿနာကိုဖြေရှင်းဖို့ဆိုရင်အဓိကလက်ဆက်စွမ်းရင်လုံလောက်ဖို့ဆိုလို့ရှိရင်ဘာတွေလိုအပ်မယ်လို့ recommendation ပေါ့သုံးသပ်ပါလိမ့်ခင်ဗျ
။လက်ဆက်တာတိုးတက်ထုတ်လို့ရရှိဖို့ဆိုတာနေရာမှာလျှက်စစ်ထုတ်နိုင်တဲ့နီလန်းတွေကတော့နီလန်းမျိုးစုံရှိတာပေါ့နော်အဲ့ရှိတဲ့မှာဈေးအသက်သာဆုံးနဲ့ရနိုင်တာရေအလျက်စစ်ပေါ့အဲကျွန်တော်ကပြောဆိုရေအလျက်စစ်ကလည်း၄-၅နှစ်အတွင်းမှာမထွက်လာနိုင်ဘူးဆိုတော့တခြားနီလန်းကိုကျွန်တော်ရွေးချယ်မှာပဲရမယ့်အနေထားပေါ့တခြားနီလန်းရွေးချယ်တော့ဈေးနှုန်းတွေကနိုင်ရှင်ကြည့်ရင်ဥပမာကျောင်းမီးသွေးဆိုရင်နည်းနည်းရေအလျက်စစ်တဲ့ဈေးနည်းနည်းပိုကြီးမယ်အဲနောက်သဘောတမ်းငွေသုံးမယ်ဆိုရင်သူ့တဲ့ပိုပြီးတော့ဈေးပိုများမယ်ဆိုလားဆိုရင်လည်းသူတဲ့ပို့ပြီးတော့ဈေးထက်ကြီးမယ်ဆိုအဲ့တော့လျှက်စစ်ကတော့ရဖို့ကတော့နီလန်းမျိုးစုံသုံးဆွဲလို့ရတယ်ဒါပေမဲ့ဒီရရဖို့အတွက်ကယူတီယူနစ်ကိုကုန်ကြမယ်ကုန်ကြစင်းတယ်လက်ရှိမြန်မာနိုင်ငံမှာကောက်တဲ့နှုံသားနေရာကွာချက်များနေတော့ပုဂ္ဂလိကဝယ်ပြီးပြီးနိုင်ငံတော်ဆွေးရပဲလို့လို့ဒီရကိုဘယ်လိုထပ်ရှုံးခံနိုင်မလဲဆိုတဲ့ကိစ္စကတော့လက်ရှိအကျက်တဲဖြစ်နေတယ်ဒါမေကွန်းတခုပေါ့နော
်လောလောဆယ်ဒီစွန့်ရင်ချွေတာကြီးနဲ့ပတ်သက်လို့အရေးပေါ်အစီအစဉ်တွေဘာတွေချမှတ်ပြီးတော့ဘလိုမျိုးစော်ထားတာဘလိုညွှန်ကြားချက်တွေရှိပါလဲခင်ဗ
ျအခုဒီမေးခွန်းကတော့တကယ်တမ်းကျွန်တော်လွတ်တော်ရဲ့ဟိုပြောပိုင်ခွင့်နဲ့မှာတော့မရှိဘူးเนาะဒါဟိုအစိုးရရဲ့လျှက်စစ်နဲ့စွိုင်းဝန်ကြီးဌာနကဒီအရေးကသူကအကောင့်ထဲပေါ်ဆောင်ရွက်တဲ့ဝန်ကြီးဌာနဖြစ်တဲ့အတွက်ဒီလိုကိစ္စမေးခွန်းကတော့သူနဲ့ပဲတိုက်ရိုက်ပူဆိုင်လိမ့်မယ်ထင်တယ်ကျွန်တော်တော့ဖြေလို့မရဘူ
းဟုတ်ကဲ့ဒါပေမဲ့ဒီစွိုင်းကိစ္စကနိုင်ငံရေးအရာရောနိုင်ငံရေးကိစ္စတခုဖြစ်မလာနိုင်ဘူးလား။နောက်ရွေးကောက်ပွဲတွေမှာတကယ်လို့စွမ်းရည်လုံခြုံမှုမရှိဘူးဆိုရင်ဒီအတွက်ပေါ်သူသဖြင့်ဒီလွတ်တော်ရေးရာအနေနဲ့ပြင်ဆင်တာမျိုးတွေရှိပါလားခင်ဗျ။
လွတ်တော်ရေးရာကကျွန်တော်တို့ကဒီစပြီးတော့ကျွန်တော်လွတ်တော်တက်တန်းတာတစ်နှစ်ကျော်ကျော်မှာညစင်းနဲ့စွမ်းရည်ဝန်ကြီးဌာနကိုကျွန်တော် oversize လုပ်ရမယ်။ကျွန်တော်က check ကံပဲလုပ်ရမယ်ဆိုတဲ့သဘောရတော့မြန်မာနိုင်ငံရဲ့လျှက်စစ်ကဏ္ဍရရှိရတဲ့လက်ရှိအခြေအနေအားလုံးကိုအချက်လက်တွေဂိမ်းကနန်းတွေလိလာစမ်းစစ်ချက်တွေသုံးသက်ချက်တွေရောကျွန်တော်တို့ဝန်ကြီးဌာနနဲ့လိုအပ်တဲ့အခါမှာကျွန်တော်မေးမြန်းတာတွေဆွေးနွေးတာတွေလုပ်နေပါတယ်အဲ့တော့ဘာတွေဆက်လုပ်မလဲဆိုတော့သူတို့ကျွန်တော်တို့ကိုကန့်လန့်လို့ဖိတ်ကြားလို့ဆွေးနွေးညှိနှိုင်းမယ်ဆိုရင်တော့ကျွန်တော်ဘက်ကလည်းကော်မတီရတာတွေကိုတိုက်တွန်းဆွေးနွေးဖို့ပါလေရှိပါတယ်တကယ်၍ဒီလိုအပ်တဲ့အပြောင်းလဲဘာတွေလိုအပ်လဲလို့ရှင်းရှင်းလင်းလင်းကျွန်တော်ဘက်ကပြောဖို့အချိန်ရောက်လာပြီဆိုတဲ့အချိန်ရောက်ရင်လည်းကျွန်တော်တို့လွတ်တော်ဘက်ကနေပြီးတော့ လွတ်တော်ရဲ့လုပ်ပိုင်ခွင့်ပေါင်းတွေကနေဆက်လက်ပြီးတော့လှုပ်ဆောင်သွားဖို့ရှိပါတယ်ဟုတ်
သောတာရှင်များရှင်တရုတ်နိုင်ငံကခေတ်သစ်ဘိုးလမ်းမကြီးဖောက်လုပ်ပြီးမြန်မာနိုင်ငံပအဝင်ဒေသတွင်းမှာကုန်သွယ်မှုလမ်းကြောင်းတွေချဲ့ထွင်မှုကြိုးပမ်းနေပါတယ်ဒေသတွင်းမှာစီးပွားရေးနဲ့ကုန်သွယ်မှုအဆက်အစပ်တွေပိုများလာမဲ့21ရာစုဘိုးလမ်းမကြီးကနေမြန်မာနိုင်ငံအတွက်ဘာတွေများမျှော်လင့်နိုင်ပါသလဲတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့ယင်းဤမြုံနယ်မှုတွေကြောင့်ခါသီးမှုတွေကြုံခဲ့ရဘူးတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာစီးပွားရေးဆက်ဆံမှုတွေကြောင့်ဒွန်တွဲပါလာနိုင်တဲ့ပြဿနာတွေကိုဘလို့ကြိုတင်ဟန်တားနိုင်မလဲဆိုတာကို VOA ရဲ့အင်ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေမေးမြန်းချင်တဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်။
လာမယ့်အင်္ဂါညတရက်လီလိုင်းအစီအစဉ်မှာဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုဆက်လက်ပြီးတော့နောက်ထပ်တွစ်ဆိုမေးမြန်းမှုနဲ့အစီအစဉ်တစ်ခုကိုတင်ဆက်ပေးပါမယ်အင်္ဂါဂျိုကိုတွားဖို့အတွက်အမေရိကန်အာကာသစူးစမ်းလေးလာရေးဌာန NASA ကဘယ်လိုလှုပ်ဆောင်နေပါသလဲတက္ကသိုလ်များအာကာသစူးစမ်းရေးအဖွဲ့ USRA ရဲ့2016ခုစုရှင်တဦးဖြစ်တဲ့ NASA Glenသူတည်နာဌာနကမြန်မာသိပ္ပံပညာရှင်ဒေါက်တာဘရီဒာတင်ကို VOA စတူဒီယိုမှာဒေါခင်မျိုးသက်ကတွစ်ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ကြပါပြီခင်ဗျာ
ဥပဒေတဲ့အခု VOA မှာလာပြီးတော့ဖြည့်ချပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်အခုပေါ့နော်
ဟုတ်ကဲ
့ကျွန်တော်က NASA ဆိုလို့ရှင်အနော် NASA ကအမေရိကန်ဒီအာကာသစူးစမ်းရေးဟိုသုတေသနဌာနဆိုပြီးတော့ဒီအင်္ဂါဂျိုသွားဖို့ NASA လုပ်နေတယ်ဆိုတော့လူတိုင်းကစိတ်ဝင်စားပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဥပဒေသားတင်ကိုမေးပြရစီ
အချင်းချင်းပြောပြမယ်ဆိုလို့ရှိလို့ရှင်အင်္ဂါဂျိုကိုလူသွားမယ်ဆိုတာ
ဟုတ်ကဲ့
အင်္ဂါဂျိုကိုလူမသွားခင်ပါလဲဆိုစိတ်ယုတ်တွေအရင်ပို့ရတယ်လေ
လုံ
ခဲ့တဲ့10နှစ်12နှစ်လောက်စိတ်ယုတ်တွေအဲ့ဒီစေယုတ်ကလေးပို့ပြီးတဲ့အခါကျအင်္ဂါဂျိုးပေါ်မှာအတိကအင်္ဂါဂျိုးပေါ်မှာရေရှိသလားပြီးတဲ့အခါကျရင်လူတွေနေလို့ရမလားဆိုတဲ့ဟာပေါ့နော
်အဲ့ဒါဂျိုးပေါ်မသွားခင်အရင်ဆုံးစမ်းသပ
်စမ်းသပ်ရတာ
လိုအပ်တာတွေလောက်အောင်
လိုအပ်တာတွေအများကြီးဖြစ်အဲ့တော့အင်္ဂါဂျိုးသွားဖို့အတွက်ပြင်ရမယ်ဆိုတာပါလဲဆိုအင်္ဂါဂျိုးရောက်အောင်ဘယ်လိုဒုံးပြန်မျိုးစောက်မလဲအခုစောက်စောက်နေပြီနောက်၃လနှစ်ဆိုလို့ရှိလို့ရှင်သူတို့ဒီဟာကိုဟိုရင်းပေါ့နော်အပီဆိုင်ရာအာကာသစခန်းကိုပြစ်တင်လို့ရပြီဒါပြီလို့ရှိရင်နောက်9နှစ်6နှစ်လောက်နေလို့ရှိလို့ရှိရင်လဘို့ခဏပြန်သွားကြည့်မယ
်
သူတို့ဒုံးမြန်ဘယ်လောက်အထိဟိုကိုကပေါ့နော်အင်အားကောင်းကောင်းနဲ့စနစ်တကျပြစ်တင်နိုင်လဲပေါ့နော
်
ဒါပြီလို့ရှိရင်နောက်15နှစ်လောက်နေလို့ရှိလို့ရှိရင်အင်္ဂါဂျိုးပေါ့လူသွားပါတော့မယ
်
အဲသွားတဲ့အခါကျတော့အင်္ဂါဂျိုးသွားဖို့ကဟိုကကိုကပေါ့နော်အရင်တစ်ခေါက်ပြောမှုတယ်ထင်ပါတယ်ဟိုအသွားတင်ကုလခွဲကြဟုတ်ကဲ
့အ
ဲမိုင်တမ်းပေါက်မြောက်များစွာသွားတော့အပြန်ကိုကုလကွဲကြာ
။ဟုတ်က
ဲ့။အသွားကုလကွဲကြာပြီးတော့ရောက်ပြန်လို့လို့မရအောင
်။
ရောက်လဲရောက်ပြန်လဲပြန်ဆိုလို့ရှိလို့ရှိရင်ဒီကိုကဘာပတ်လမ်းကြောင်းတဲကိုမဝင်တဲ့အတွက်လွဲသွားမယ်။အဲ့
တ
ော့ဟိုမှာတနှစ်ခွဲနေရမယ်။အဲ့
တော
့တနှစ်ခွဲရဲ့ဒီမှာကုလကွဲရဲ့အသွားကုလကွဲအပြန်ကုလကွဲဆိုတော့တနှစ်ခွဲနှစ်ခွဲဆိုတော့သုံးလေးနှစ်ဖြစ်နေ။အဲ့လောက်သွားတဲ့ခရီးအတွက်ဆိုလို့ရှိလို့ရှိရင်အစားတောက်ဘယ်လိုတည်သွားမလဲ
။ဟို
ပေါ်မှာရေမရှိရင်ဘာလုပ်မလဲ။အဲ့
တော
့ရေကိုမရှိဘူး။ဒီမျိုးရေရှိသလားဆိုတဲ့ဟာကဗာလဲဆိုအခုမှစတက်ဝါဝါရှာတော့ရှိပါသေးတယ
်အ
ဲ့တော့ရေကိုဟိုဘက်မှာနှစ်နဲ့ချီပြီးတော့တွားနေတော့ရောပြန်လာတော့ပေါ့နော်အဲ့တော့ရေတန့်ထုတ်တဲ့စက်တွေအဲ့အဲ့ဒါ၄ပေါ့နော်အဲရေတန့်ထုတ်ပုံထုတ်ဒီနဲ့ပတ်သက်တဲ့ရေဘလောက်မတန့်လဲတန့်လဲဆိုတော့တိုင်းနဲ့စက်မျိုးကျွန်တော်လည်းကူပြီးတော့လုတ်ခဲ့ပေးပူပါတယ်ခုနဟိုဟို
ဟ
ိုတရက်ကပြောတယ်ပေါ့နော်ဟို intravenous generation ဆိုတဲ့ဟာရေတန့်ကနေပြီးတော့မှစာရောပြီးတော့မှဟ
ို
ပေါ့နော်ဒီကိုတွေးတဲ့ကိုထုတ်လို့ရတဲ့ဒီဟိုပါနော်ကိုခန္ဓာ
ကိုရေမရှိရင်ဘလို့ရှင်းတ
န်းလဲမလုပ်လို့ဆ
န်းတာပါနော်အဲ့
တော့နောက်တစ်ခုကပါလဲဆိုတဲ့အခါကျ
ဒီမှာ
အစားအသောက်ကပါလဲဆိုတော့အဲ့လောက်ဝေးတဲ့ခရီးနေမကဘူးဘလောက်ထိစဉ်းစားလဲဆိုလို့ရှိလို့ရှင်ဒီဆက်ကြဝလာနေနောက်ဆက်ကြဝလာကိုတွားကြမယ်ဆိုတဲ့ရည်ရွယ်ချက်တောင်ရှိပါတယ်အ
ဲ့
လောက်ဝေးတဲ့ခရီးကိုတွားမယ်ဆိုလို့ရှိလို့ရှင်နှစ်ပေါင်းများစွာတွားရတဲ့အတွက်ဒီကနေပြီးတော့ပေါ့နော်ဒုံးမြန်ကြီးတစ်ခုလုံးပေါ်မှာငပီအိုးစားအိုးတွေတင်ပြီးတော့တစ်ခါလဲတွားကြဆိုဆိုလုပ်လို့မရအောင်လေ တစ်ချိန်ကျရင်ကုန်သွားမှာပဲအဲ့တော့ဘာလို့ဟာဘာလို့စဉ်းစားနေလဲဆိုလို့ရှိရင်ကျွန်တော်တို့ NASA Center ရှိတယ်လေ Johnson Space Flight Center ဆိုတာ Texas မှာရှိပါတယ်အဲ
့တ
ူသူတို့ဘာတွေစဉ်းစားနေလဲဆိုတဲ့အခါကျတော့ seat to seat အခုအစီးစိုက်နော်ရက်တက်တပတ်နှစ်ပတ်သုံးပတ်လောက်အတွင်းမှာဒီအပင်ပြန်ပေါက်အစီးပြန်ရအဲ့အစီးပြန်စိုက်ပေါ့နော်အဲ့ဒါအဲ့တော့ဆိုစပါးစိုက်တယ်ဆိုလို့ရှိလို့ရှိရင်နော်
ဒီ
ပြိုကျဲတာကနေပြီးတဲ့ကတောက်ရိပ်ထဲဒီက3-4 လလောက်ကြာတယ်အဲ့လောက်ထိမဆောင်နိုင
်
အချိန်တိုတိုအတွင်းမှာစားလို့ရတဲ့အာဟာရဖြစ်တဲ့ဟာပေါ့နော
်တပွား
အခုနောက်ပိုင်းတွေ့တဲ့ဟာကတော့ပင်ပန်ပေါက်လို့ဟာမျိုးဟိုပါပေါ့နော်အပင်တွေစားတွေ့ပါတယ
်အဲ့ဆို
ဟိုရက်40လောက်အတွင်းမှာကိုစားလို့ရတဲ့အပင်တွေရပြီနောက်တစ်ခုကပါလဲဆိုတဲ့အခါကျကမ္ဘာဆွဲအားမရှိတဲ့အချိန်မှာဒီအသီးအနှံတွေပေါ့နော်ဒီအသီးအနှံတွေကိုဘယ်လိုဆွဲရမရှိပဲနဲ့ဆိုလို့ရှိရင်ဘယ်လိုစိုက်မလဲပေါ့နော
်ဥ
မာအပြင် hydroponic ပေါ့နော်ရေထဲမှာမြေဩဇာတွေထည့်ပြီးတော့ဖြော်ပြီးတဲ့အခါကျခရမ်းကျင်သီးတွေစိုက်တယ
်
အခုတလောရဆိုလို့ရှိလို့ရှိရင်ပြီးခဲ့တဲ့နှစ်လောက်ကစပြီးတော့အပြူဆိုင်ရာအာကာသစခန်းထဲမှာကိုယ့်ဟာကိုယ်စိုက်တဲ့ဆက်လက်ရွက်ကိုတုတ်စားလို့တော့ရပြီပေါ့နော
်အဲ့ဒါအစားတောက်
ဒါအစားတောက
်
လေးရှူဖို့အရေးကြီးတယ
်အဲ့
လေးရှူဖို့အရေးဆိုတာအင်္ဂါဂျိုပေါ်မှာရောက်တဲ့အခါကျလို့ရှိရင်အင်္ဂါဘူဂျိုပေါ်မှာရှိတာကာဗွန်ဒိုင်အောက်ဆိုက်များတယ်ဆိုလို့ရှိရင်ကာဗွန်နဲ့dioxide ဆိုအောက်ဆီဂျင်လေအဲ
့တော့
ကာဗွန်နဲ့အောက်ဆီဂျင်ကို crack လုပ်တယ်ဆိုခွဲထုတ်လိုက်ပြီးတဲ့အခါကျအောက်ဆီဂျင်ကိုတန့်ယူမယ်ဟာအဲ့ဒီပညာတွေအာဒါတစ်ခုပေါ့နော်ဒ
ါ
လေနဲ့ပတ်သက်တဲ့ဟာရဲ့နောက်အညစ်အကြေးစွန့်တာဆိုလို့ရှိလို့ရှိရင်ဘလို့အညစ်အကြေးစွန့်မလဲဘလို့ဟိုပါပေါ့နော်ဒီကိုယ်တွင်းကျန်းမာဖို့တန့်ရှင်ဖို့အတွဲအဲ့ဒီဟာတွေပေါ့နော
်အဲ့ဒါ
တွေလောက်ချက်လုပ်နေကြပါတယ
်ဟုတ်ကဲ့ဒါသုတေသနတွေလောက်တာကြိုးပြီးတော့ပြင်ဆင်ထားတာပေါ့နော
်ဟုတ်ပါတယ်အ
ဲ့တော့အခုအင်္ဂါကြိုးပေါ်မှာအခုလောလောဆယ်ရောသူတေသနာလုပ်ပြီးတော့ပို့လွှတ်ထားတဲ့ဆက်ရုပ်တွေရှိတယ်လို့သိရပါတယ်။ဒါနဲ့သူတို့တွေကဘာတွေလုပ်နေပါလဲ။ဘာအတွက်ကို
အဓိကတော့
ပြောပြပေးပါဟုတ်
။ဟုတ်ဟုတ်ကဲ့ပြောပြပါမယ်။အဓိကတော့ဗာလဲဆိုလို့ရှိရင်အင်္ဂါကြိုးလွန်ခဲ့တဲ့10နှစ်15နှစ်လောက်မကကလေးကနေပြီးတော့သူတို့ကင်းထောက်ဂျိုးတွေဂျိုးတုတွေပို့ပြီးတဲ့အခါကျဒီကနေပြီးတော့လှမ်းကြည့်အဲ့တော့အင်္ဂါကြိုးကကဘာလိုပဲဟိုပိုလာကက်ပ်တစ်ဆိုတာရှိတယ်လေ။အဲ့တော့ရေရှိတဲ့နေရာတွေပေါ့နော်။ဆောင်းတင်းကြလို့ရှိရင်အဲ့နေရာတွေဖွေးသွားတော့ဒီနေရာတွေမှာရေရှိတယ်ပေါ့နော်။ဆိုပြီးတဲ့အခါကျတော့ဟိုလူသွားတယ်ဆိုလို့ရှိလို့ရှိရင်လူကရေပေါ်မူတည်ပြီးတော့အသက်ရှင်ရတာ
။အဲ့
တော့ရေရှိတဲ့နေရာကိုလွှတ်မယ်ဆိုရေတကယ်ပဲရှိရလားဆိုတာပေါ့နော်။အဲ့ဆိုတော့အဲ့ဒါအဲ့အတွက်တိုင်းတာဖို့အတွက်ကိုဆက်ရုပ်တွေလွှတ်ပါတယ်။အဲ့တော့ဆက်ရုပ်တွေကပါလဲဆိုတော့အင်္ဂါဂျိုးပေါ်မှာကျွန်တော်တို့အင်းရကန်ကြီးလို့အင်းလေးကန်ကြီးလို့ရေတွေရှိတာမဟုတ်ဘူး။ဟုတ
်ကဲ
့။သူ့ရဲ့မြေကြီးအောက်မှာနော်အင်္ဂါဂျိုးရဲ့မြေလွှာအောက်မှာညာပေပေါင်းမြောက်များစွာမှာနှစ်ပေါင်းလွန်ခဲ့တဲ့နှစ်ပေါင်းတန်းပေါင်းမြောက်စွာစွာရေရှိခဲ့ပူတယ်ဒါဆိုလို့ရှိလို့ရှိရင်တော့တတော်ရီလည်းရှိမှာပဲဆိုပြီးတဲ့အခါကျတော့ပထမဦးဆုံးစထွက်တာတော့ရေရှာထွက်တာပေါ့အ
ဲ့
တော့ရေရှာထွက်ရုံနဲ့မကဘူးအင်္ဂါဂျိုးပေါ်မှာဘလို့တတ်ထုမျိုးတွေရှိတယ်လဲဆိုတော့ဘူမိဗေဒဆိုင်ရာလေးလာမှုတွေအများကြီးလောက်ရပါတယ
်
အင်္ဂါဂျိုးကဘလောက်ပူလို့ဘလောက်အေးတယ်လဲပြီးတဲ့အခါကျတော့ရေကိုရေငွေရှိသလားမရှိဘူးလားအဲ့ဒါတွေသူတည်တနာလောက်ရတယ်နောက်ပြီးတဲ့အခါကျတော့ဒီမြေကြီးတွေကနေပြီးစက်ရုပ်တွေကသူတို့ဟာသူတို့ตัวดีอ่ะนี่ภิรอวยันนี่หล่านภิรหญ่นจ้าเลยรู้สิรู้สิ10นาทีหลอกတော့จ้าเออ10นาทีหลอกสิรู้สิโหสิกนอลยောက်ตัวดาเนี่ยตัวบาเลยสิไอ้เสยยุคกะยีจีโอ2 2ปีรู้สิแต่ตูโกไรไอ้ห่าโหบาขอเลยสิคยีนเล้เนี่ยกอเนา
ะตูอ่ะตูซ้ําตัดตา
ตูอ่ะตูซ้ําเออไอ้คาจ้ะรอ
ไอ้เ
สยยุคตะคู่ลงโกไนกูอ่ะบาเลยสิรู้สิรู้สิตูโกไรกาหมองตัวกาวกาวติยိုက်တယ်กาหลอกสิดาบ่เน
า
ะเออกาหมองตัวพี่รอดีดัตตะทุริโกโกไรไนดูရှာ
ဒီ
ဒါစန်တပြီးတဲ့အခါကျလို့ရှိရင်အဲ့ဒီ data တွေကိုကဘာကိုပြန်ပို့
ဟုတ
်ကဲ့အဲပေါ့နော်အဲ့လိုလုပ်နေတာရှိပါတယ
်ဆိုတော့ဒီလောက်ပေါ့နော်ခက်အခုမှအင်္ဂါဂျိုးအကြောင်းနဲ့ဘာမှမသိသေးပဲနဲ့လူနေဖို့လုပ်နေတယ်ဆိုတော့ဒီရည်ရွယ်ချက်ကဟိုဟိုကအောင်မြင်မယ်လို့အောင်မြင်မယ်ထင်လို့လုပ်နေတာပါလ
ားအောင်မြင်ပါပ
ါ
အောင်မြင်ပါပါအောင်မြင်ပါနောက်အမေရိကန်တနိုင်ငံနဲ့လုပ်တာမဟုတ်ပါဘူးကဘာမှာရှိတဲ့အဲ့စက်မှုလက်မှုထွန်းကားပြီးတော့သူဟိုအာကာသတုတေသနာကိုအရန်ကိုစိတ်ဝင်စားသွားလုပ်နေရုရှားလည်းပါပါတယ်အာပြီးတဲ့အခါကျရင်ဂျာမနီပါပါတယ်ပြင်သစ်ပါပါတယ်အီတလီပါပါတယ်အင်္ဂလန်ပါဂျပန်လည်းပါတယ်ကနေဒါလည်းပါတယ်ပေါ့နော်နိုင်ငံပေါင်းများစွာနေပြီးတော့တရုတ်ပြည်တော်ပါပါတယ်အဲ့အကုန်လုံးစုပေါင်းပြီးတဲ့အခါကျတော့ဒီအင်္ဂါဂျိုးပေါ်ကိုဟိုလူတွေနောက်နှစ်တရားစသည်ဖြစ်စေပေါ့နော်အဲ့ကြလို့ရှိလို့ရှိရင်တွားပြီးတော့နေကြမယ်အဲ့မှာပေါ့နော်ပြီးတဲ့ခါကျသူတည်တနာရေလုပ်မယ်ဆိုတော့ရည်ရဲချက်နဲ့အာသွားတာရှိပါတယ
်ဟုတ်ကဲ့ဆိုတော့အခုအင်္ဂါဂျိုးမသွားခင်ပေါ့နော်သူတည်တနာရေလုပ်နေတာအပြည့်ပြည့်ဆိုင်ရာအာကာသစခန်းမှာပါ
ဆိုတော့ဒီ
အပြည့်ပြည့်ဆိုင်ရာအာကာသစခန်းကိုအခုက เนาะဒီနေရာမှာပဲနေလို့ရလားမရလားစမ်းသပ်နေတာရှိပါတယ်ဘယ်ဘယ်အချိန်နေများရှိပါပြီလဲအဲ့ဒါဟုတ
်အဓိကဘာလဲဆိုတဲ့အခါကျတော့ကမ္ဘာဆွဲရလုံးဝမရှိတဲ့နေရာမှာလူတွေနေတဲ့အခါကျလို့ရှိလို့ရှိရင်ဟိုဟာစိတ်တက်ရေးအရာရဟိုဟာပေါ့เนาะဒီစဉ်းစားတာတွေးခေါ်တာတွေကအစားပြောင်းသွားတယ်ဆိုတာရှိတယ်နောက်တစ်ခုကဘာလဲဆိုလို့ရှိလို့ရှိရင်လူတွေဒီကမ္ဘာဆွဲရမရှိတဲ့အခါကျရင်အယိုးပွားယောဂဖြစ်တယ
်ဟုတ်က
ဲ့အဲ့ဒါအဲ့တော့ osteoporosis လို့ခေါ်ပါတယ်အဲ့ဒါဘာကြောင့်ဖြစ်တယ်လဲဆိုတာအခုတည်းစုံစမ်းတုံးပါပဲအဲ့တော့လွန်ခဲ့တဲ့ဟိုပါပေါ့နော်ဟိုလာတိတ်မကြိုက်တေကင်ကကျွန်တော်တို့ NASA Glenn ဆိုတာပေါ့နော်အဲ့အာဂတသူရဲ့ကောင် John Glenn အာသူအသက်80 80လောက်မှာသူအဲ့အပြည့်ဆိုင်ရာအာဂတစခန်းထဲမှာတလားနှစ်လားလောက်နေခိုင်းပြီးပြန်ဆင့်လာတဲ့အခါကျတော့သူကဘာပေါ်လဲရောက်သူလမ်းကိုယ်တိုင်းမလျှောက်နိုင်ဒရင်တရင်ဖြစ်နေအဲ့အဲ့ဒါမျိုးပေါ့နော်နောက
်
ဒီအကတာစခန်းထဲမှာဟိုအကြာကြီးနေတဲ့အခါကြလို့ရှိရင်ရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာပြောင်းသလားဆိုတဲ့ဟာကိုလေ့လာတာရှိပါတယ်အဲ့တော့ဘာလဲဆိုလို့ရှိရင်အမွှာကြီးအကိုနှစ်ယောက်နဲ့လွန်ခဲ့တဲ့မနှစ်ကစမ်းခဲ့ပါတယ
်စမ်း
ခဲ့တဲ့အခါကျတော့ကျွန်တော်ပြောမှုတယ်ထင်ပါတယ်အဲ့တော့ဘာလဲဆိုတော့အမွှာကြီးကိုဖြစ်ပြီးတဲ့အခါကျတော့သူ့အပေါ်မှာစားတဲ့အတိုင်းအောက်ကဘာပေါ်မှာတယောက်ကဒီအတိုင်းပဲစားဒီအတိုင်းပဲအဲ့ဟိုပေါ်မှာလည်းသူဒီအတိုင်းပဲစားဒီအတိုင်းပဲအဲ့ဒါစိတ်ဝင်စားဖို့ကောင်းတာဘာလဲဆိုတဲ့အခါကျတော့ဟိုဟိုရင်းပေါ့နော်အပီဆိုင်ရာအာကာတာစခန်းထဲမှာအလုပ်လုပ်တဲ့မာကယ်လီပေါ့နော်အဲသူပြောပြသူစစ်လိုက်တဲ့အခါကျတော့သူစမေ့လာတယ
်ဟုတ်တ
တိမေ့လာတယ်မေ့လာတယ်ဆိုတော့လေဟိုအလွန်ခဲ့တဲ့ဟိုဟာပေါ့နော်မနေ့ကဘာစားလဲဆိုတော့တခါကြီးကြာရင်သူမမှတ်မိတော့ဘူးပေါ့နော်အဲ့ဒါဆိုတော့ဘာကြောင့်ဖြစ်တယ်လဲပေါ့ဒီပေါ်မှာဟိုကဘာပေါ်မှာရှိတယ်သူဟိုဟာပေါ့နော
်ဟို
အဲဖွားပွက်တော်ကတော့ဘာမှမဖြစ်ဘူးသူကမနေ့ကဘာစားလဲလဲမှတ်မိတယ်ပြီးခဲ့တဲ့3ရက်လောက်ကဘာစားလဲဆိုတာလဲမှတ်မိတယ်ပေါ့ဆိုတ
ော့
ဟောအဲ့ဒါမျိုးပေါ့နော်အဲ့ဒါကြီးပါလာတာပေါ့နော်နောက်ပြီးတော့ကျမကြီးဒါနှစ်ဟိုဟာတစ်နှစ်လောက်နေခဲ့တဲ့အခါကျတော့ကျမကြီးဘယ်လောက်ထိပြောင်းလဲသွားလဲဆိုတဲ့ဟာတွေလဲလေ့လာတာရှိပါတယ
်ဟု
တ်ကဲ့ဒါတွေဟာဟိုအင်္ဂါဂျိုတဲ့ဒီတဲ့မကဝေးတဲ့နော
်ဒီ
ပေါ့နော်ဒီစက်ကြဝလာအစွန်ထိသွားတဲ့အခါကျလို့ရှိလို့ရှိရင
်ဓာ
ရီကိုကြိုပြီးလေးလာနားလေတိထားမှဟာ
ဟုတ်တယ်ပေါ့
ကြိုပြင်ထားမှရမယ်ကိစ္စတွေပ
ါဟုတ်ကဲ့ဟုတ်ပါတယ်ဆရာဒီလိုမျိုးသွားတယ်ဆိုလို့ရှိရင်လူရဲ့ချမ်းမရဲ့အစားပေါ့နော်နေရေးထိုင်ရေးအကုန်လုံးကိုတွက်ချက်ပြီးတော့မှဓာရီကိုစီစဉ်တယ်စီစဉ်တယ်ဆိုတော့အခုမှန်းထားတာပေါ့နော်ဒီအင်္ဂါဂျိုကိုအင်္ဂါဂျိုပေါ်မှာဘယ်နှစ်ခုနှစ်လောက်ကြာလို့ရှင်လူကိုလွတ်တင်နိုင်မလဲပေါ့
အဲ95နှစ်ဆိုတဲ့အခါကျတော့
2030
လောက
်
နော်30နဲ့35ကြာလောက်မှာဆိုလို့ရှိလို့ရှင်တို့စသွားဖို့အတွက်ကိုအင်္ဂါဂျိုဟိုပါသွားဖို့အတွက်ကိုအဆင်သင့်ဖြစ်လောက်ပြီလို့ထင်ပါတယ
်ဟုတ်ကဲ့
ဟုတ်ပ
ါအခုဒီ NASA ကဒီအင်္ဂါဂျိုပေါ်မှာသွားပြီးတော့နေဖို့လုပ်တာ NASA တခုတည်းလုပ်တာလားတခြားဘယ်အဖွဲ့တွေပါလဲပြောပြပေးပါဦ
းဒီဟိုဟာအင်္ဂါဂျိုကိုသွားပြီးတော့ဟိုဒီသွားဖို့အတွက်ကိုအမေရိကန်နိုင်ငံအမျိုးသားလေကြောင်းနဲ့အာဂါတာတုတေသနအမေရိကန်အစိုးရထောက်ပံ့ထားတာပေါ့နော်အဲ့တော့ဒီဌာနအမေရိကန်အစိုးရတည်းမဟုတ်ပါဘူးတခြားကမ္ဘာမှာရှိတဲ့တခြားနိုင်ငံတွေကဥပမာအဖြစ်ရုရှားလည်းအာသွားဖို့ကြိုးစားနေပါတယ်အာထိုနည်း၎င်းပဲအာတရုတ်ပြည်သူသမ္မတနိုင်ငံကလည်းသူတို့သွားဖို့အတွက်ကိုအာဂါတာရင်မှုတွေနဲ့ဒီအင်္ဂါဂျိုပေါ်ကိုဟိုပေါ်ချီချဖို့အတွက်ကိုဆိုရဲဟာပါပါတယ
်
သူတို့ကြိုးစားနေတဲ့အထက်မှာလူရောက်ဖို့အပြင်နောက်ဘယ်လိထောင်စဉ်းစားနေတယ်ဘယ်အထိထောင်စဉ်းစားနေလဲဆိုတဲ့အခါကျတစ်ချိန်သောအခါမှာကမ္ဘာပေါ်မှာရှိတဲ့တန်ရာဇာတ်တွေမရှိတော့ဘူးဆိုလို့ရှိရင်အင်္ဂါဂျိုပေါ်မှာရှိတဲ့တန်ရာဇာတ်တွေကိုဟိုမှာနေပဲတော့ဟိုပါပေါ့နော်အရေးဂျိုတန့်စင်ပြီးတော့ပြန်ယူလာပြီးတော့ဒီမှာတုံးလို့ရမလားအဲ့အဲ့ဒီအထိကိုတော်တော်ကိုဟိုပါပေါ့နော်စဉ်းစားနေကြပါတယ်စီးပွားအဖြစ်ပေါ့နော
်ဟု
တ်ကဲ့ဟုတ်ကဲ့
အခုလိုမျိုးဖြည့်ချပေးတဲ့အတွက်ဥပဒေတရား
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင
်ပါတယ် View American အတန်းကတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီတော်တာရှင်တို့ဆက်လက်နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တင်းနာနေ့နာနခင်းအစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းနိုမီတာ32 40 49တို့အပြင်လိုင်းနိုမီတာ50 kHz 5955နဲ့လိုင်းလိုက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တင်းစားဆရာဦးစီစုအောင်မြင့်ရဲ့ပြည်တွင်တုံးတက်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်တယ်လို့ကဘာတလောထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်မတ်အေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါနားဆင်နိုင်ကြပါပြီခင်ဗျာ
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုမှာကမေလရဲ့ဒုတိယတနင်္ဂနွေနေ့ဒီကနေ့မေလ14ရက်နေ့လို့နေမျိုးကိုအမေများနေ့ရဲ့လို့သတ်မှတ်ထားတာပါမိခင်ဆိုတာလဲလူတိုင်းဥထိတ်ထားတဲ့ပုံကဖြစ်လို့အဲ့လိုမြင့်မြတ်တဲ့မိခင်တွေကိုထိတ်မှတ်ထားဂုဏ်ပြုတာတွေကဘာသာပေါင်းစုံယဉ်ကျေးမှုပေါင်းစုံမှာတွေ့ရတာပါနော်ဒီနေ့ကြားရောက်တဲ့မိခင်များနေ့မှာ VOA တချစ်ပရိသတ်တွေအနေနဲ့ကိုယ့်ရဲ့ကျေးဇူးရှင်မွေးသမီးခင်တွေမေတ္တာတီးလေးတွေနဲ့ဂုဏ်ပြုစကားတွေပါလာပါရဲ့VOA Facebook တော်ရရှင်ဇော်မျိုးထွေကသမရကန်းချီရက်ွက်ဒလာမျိုးနယ်ကမေမေဒေါ်ထေးချီအတွက်မိခင်များနှင့်ဂုဏ်ပြုတိလက်ဆောင်တပုတ်ပါပါရယ်ဥဝါကာဆိုတဲ့ Facebook ပေါ်ကတော်ရရှင်ကတော့ရန်ကုန်တိုင်းတာကေတာရှုကင်းသာအင်ယာမာနေတဲ့ကျွန်တော်ရဲ့ချစ်မေမေဒေါ်တန်တန်ဝင်းအတွက်ပါဗိုလ်ဖြူရဲ့အမေရုပ်ရည်တချင်လေးတောင်းဆိုခြင်းပါတယ်အီးမေးလ်ကတော်ရရှင်တယောက်ကလည်းအမေများနှင့်အတွက်ဗိုလ်ဖြူတည်ဆိုထားတဲ့ဆန်ရည်ဆိုတဲ့တချင်လေးထုတ်လွှင့်ပေးပါလို့တောင်းဆိုလာပါတယ်ထိုင်းနိုင်ငံဖုခက်မြို့ကတာကြီးဖြစ်တဲ့အောင်ကဝင်းကတော့ဘကိုးတိုင်းကဝါမြို့နယ်အောင်ကောင်းညွန့်ကျေးရွာနေမိမိဒေါ်တင်တို့အတွက်မင်းကျွန်ဆိုးရဲ့မိဘတိုင်းရင်မာတခြင်းလေးထုံလွင့်ပေးပါဆိုတော့တောင်းဆိုလာပါတယ်။သရရှင်အာကြီးကတော့ရန်ကုန်တိုင်းထန်းတပင်မြို့နယ်လှဲစိတ်ဆံပြကျေးရွာနေချစ်မိမိဒေါ်ခင်တန်းရွှေအတွက်တခြင်းလေးနဲ့မိမိကိုဂုဏ်ပြုခြင်းပါတဲ့။ရန်ကုန်မှာရှိတဲ့တားချစ်တဲ့မိမိဒေါ်သူစာမြင့်အတွက်ဝါရှင်တန် DC ကိုရောက်နေတဲ့တားဖြစ်သူတန်ထွတ်အောင်ကအမေများနဲ့အမတ်တရားမေတ္တာတေးလက်ဆောင်တခြင်းတပုတ်ပါပါရဲ့ရှင်။အာလုံတောင်းဆိုထားတဲ့တခြင်းနဲ့တပုတ်စီမထုတ်လွှင့်ပေးနိုင်လို့ဗိုလ်ဖြူတည်ဆိုထားတဲ့အမေရုပ်ရည်ဆိုတဲ့တခြင်းလေးနဲ့ဒီတော်ရရှင်အာလုံရဲ့မိခင်တွေကိုမေတ္တာတေးလက်ဆောင်ပါကြပါရဲ့ရှင်
။မလွန်ဆန်းနိုင်သင်္ခါရအမေရဲ့ဘဝဒီအချိန်မှဇရာထောင်းရဲ့ဒီTo be thought to low A yin yi we lay Tuan lay di A mi di a yue de La ye ne di la Di a tui rui tui mi ro li Mi bo chong de O me pi ni e A mi a ke rui la
တိုင်းဘုတ်ကလေးမျိုးကမေမေဒေါ်မေရီဆိုင်းတောင်တွေထွင့်နေရင်မေမေနေကောင်းလားတချင်လေးတောင်းဆိုပါရစေ VOA ကိုအထူးကျေးဇူးတင်ပါတယ်လို့ဆိုလာသူကတော့ရဲမြင့်သူဖြစ်ပါတယ်မန္တလေးတိုင်းဒေသကြီးပသိမ်ကြီးမျိုးတွေကကျွန်တော်ချစ်တော်ကျွန်တော်ရဲ့မေမေဒေါ်ချစ်ကြီးတဲ့အတွက်တေးသင်ရှင်ထွင့်နေရင်မေမေနေကောင်းလားဆိုတဲ့တချင်လေးတောင်းဆိုကြပါတယ်အဝေးရောက်တားမိုင်းဆိုပြီးတော့စစ်သွေးထင်တောင်းဆိုလာပါတယ်ချနာပူကတော့မိခင်အားလုံးအတွက်မေတ္တာတည်လက်ဆောင်တစ်ပုတ်ပါပါတယ်တားဖြစ်သူကျော်လင်းမောင်ကပခုတ်ကူကမိမိဒေါက်ခင်မာကြီးအတွက်လဲထူဝင်တဲ့မိခင်မြတ်တာဖော်ကျူတဲ့တခြင်းတပုံနဲ့မြတ်တာတိလက်ဆောင်ပါပါတယ်။မိမိနားဆင်နိုင်ပါစေတဲ့။ကိုစိုးလွင်ကတော့မေလ14ရက်နေ့အမေရိကန်ပြည်အောင်စုမိခင်များနေမှာအဝေးတနေရာမန္တလေးမှာနေတဲ့ကျွန်တော်အမေဒေါက်ခင်တို့အတွက်ထူဝင်တဲ့နေကောင်းလာမိမိတခြင်းလေးတောင်းဆိုကြပါတယ်။န နောက်ပြီးတော့မိရဲ့အားလုံးအတွက်နဲ့အမေစုအတွက်လည်းဒီသချင်းလေးကိုထုတ်လွှင့်ပေးပါ VOA ကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်မိမိနေကောင်းတဲ့သချင်းကိုထွေထွေပြည့်စုံထားပါတယ်ရှင
်မိမိတာချစ်တဲ့မိမိစီစင်ရဲ့ကျင်းမဲ့ချစ်ချင်းလေးဒီဘာမီကိုတာယာပါစေမိမိနေကောင်းလားလုံးနာရဲ့ကြပြစွန့်တီမေပိဆတ်တနစ်တာမိမိဆိုတန်ချိုအိုအေးမိမိနေကောင်းလားမိမိကြောင်လေးကရင်မခံစား
တရားဖြစ်နေတောင်ကြီးကမဲ့မဲ့ဒေါ်သိမ့်မေအတွက်တော့ဝါရှင်တန်ရောက်တမင်းငယ်ရင်းကမြစ်တာတိလက်ဆောင်တချင်းတပုံနဲ့ကတော့ပါတယ်နထိုးကြီးမျိုးကချစ်မေမေဒေါ်ရင်ရင်မေအတွက်တော့တမင်းဖြစ်တဲ့ခင်မာတစ်ကအမေများနဲ့အမတ်တရားတေးတချင်းတောင်းဆိုပါတယ်ဆိုပြီးတော့စာရေးလာပါတယ်မြို့မြို့သူကလည်းရန်ကုန်တိုင်းကော်မိုးမြို့နယ်တကူပုံရွာမှာနေတဲ့ချစ်မေမေဒေါ်ဆန်းဆန်းအေးအတွက်ပါတယ်မြစ်တာတိလက်ဆောင်ပါပါတယ်ရှင်ချစ်တဲ့မိမိဒေါ်မင်းမင်းလာရင်တည်းတမီးလေးဤတန်စင်ကဝါရှင်တန်ဒီစီကနေအမေများနဲ့အမတ်တရားမြစ်တာတိလက်ဆောင်တချင်းလေးတောင်းပေးလိုက်ပါတယ်။မိမိနဲ့လည်းမကြခင်ပြန်ဆောင်ရဖို့အတွက်အရန်ကိုမျှော်လင့်နေပါတယ်တဲ့။တမီးလေးဤတန်စင်ဖြစ်ပါတယ်။ Iron စင်မာမြင့်တည်ဆူထားတဲ့တမီးရဲ့မိမိဆိုတဲ့တချင်းလေးနားဆင်ကြည့်ပါအောင်နော်
။အရှိကမြေခွေကပီလိုခွန်အပင်းနဲ့သိစကားတွေသာပြောတယ်to me and me when you're in babu same pita she lele imya lo tong yi ni bse u bien le na ma a mye kwe ka pi叫我是妈呀地你都没
စာရေးလာတဲ့ဥတင်လွင်ကတော့ဘရဲမျိုးကချစ်မိမိ.a ဆန်အတွက်အမေနဲ့ရွာကိုလွမ်းနေဆိုတဲ့အမတ်တရားတချင်လေးတောင်းဆိုခြင်းမလေးဖြင့် ARR တိုင်းရေကြီးမျိုးနဲ့ကွင်းချောင်းကျေးရွာကမိမိ.လှိုင်းပို့အတွက်ဂုဏ်ပြုတချင်လေးဖြစ်တဲ့ဟင်္ဒရာထွန်းရဲ့အမေနဲ့ရွာကိုလွမ်းနေဆိုတဲ့တချင်လေးနဲ့မိမိကိုဂုဏ်ပြုခြင်းမလေး VOE ကိုအထူးပဲကျေးဇူးတင်ပါတယ်ဆိုတော့ပင်တရားကနိုင်လင်းထုံးကလည်းစာရေးလာပါတယ်ရန်ကုန်တိုင်းဒေသကြီးသင်ရန်ကျွန်းမြို့နယ်ပြည်အောင်စုရိတ်မော်အိမ်ရာကချစ်မိမိဒေါ်မော်မမညွတ်အတွက်တချင်းတောင်းလာသူကတော့ညောင်ရွှေတောင်းရှစ်လို့ရေးထားတဲ့ Facebook အကောင့်ပိုင်ရှင်ဖြစ်ပါတယ်။ကြားပဲကြီးဆိုတဲ့တော်ရချင်းကလည်းဟင်္ဒရာထွန်းရဲ့အမေတချင်းတပုတ်တောင်းဆိုချင်ပါတယ်။ပသိန်တောင်မော်ကအမေဒေါ်ခင်ကြီးအတွက်ပါတယ်။ဟင်္ဒရာထွန်းရဲ့အမေနဲ့ရွာကိုလွမ်းနေဆိုတဲ့တချင်းလေးနဲ့မိခင်တွေကိုကြတော့ပါတယ်နော်
။မြို့ကြီးပြန်ကြီးရောက်တာသုံးနဲ့သုံးနဲ့ကြာရင်မင်းပညာဝေးမိကပေးတနေရည်မှာသာပြောရတယ်ညွန်နဲ့အနေဝေးပေးမယ်
ဝမ်းရှင်ရင်တွင်လို့လာတကယ်အတန်တိပညာရှာရင်အပေါင်းအသင်းတငယ်ချင်းများကနဲ့ကသာကုံသာပြောပါကြတယ်ဘာသဘောကအမှန်တကယ်အမင်းနဲ့ရောအမှန်တန်းနဲ့တရာကျွန်တော်မှဖြေရတယ်ကြွားချင်ဘယ်လိုပြောင်းမိခင်ဟိုနေတိုင်းကောင်းမှသာကွယ်
ရှင်နေတောင်းဆိုထားတဲ့တခြင်းနဲ့အပုပ်စိတ်မထုတ်လွှင့်ပေးနိုင်တာကိုတောင်းပန်ကြပါရယ်နော်။နာမည်တနင်္ဂရီအမေများနေ့အတွက်တခြင်းတောင်းကြပါရယ်ဆိုရစာချိုရေးလာတဲ့တော်ရရှင်ကတော့တက်မဟာနစ်ကစောချင်မောင်ဖြစ်ပါရယ်။သူကတော့ KNU ဘဟု16ချိန်မြောက်ကွန်ဂရက်မှာ KNU ဘဟုမှာဘာတာဝင်မှာပေးမခံရတဲ့ကျွန်တော်ရဲ့ကရင်အမျိုးသားခေါင်းဆောင်ဆီယမကြီးနော်စီဖိုးရာအတွက်မျိုးကြီးရဲ့အမေတခြင်းတောင်းဆိုကြပါရယ်။ဒီ VOA 1တော်သားတွေစိတ်ချမ်းသာခြင်းကိုယ်ချမ်းသာခြင်းနဲ့ပြည့်စုံကြပါစေလို့တက်မဟာနစ်ကစောချင်မောင်တောင်စုမြေတာပို့လာပါရယ်။ ARI တိုင်းចောင်းကုန်းမြို့နယ်ညောင်ကိုင်းကျေးရွာနယ်အမေဒေါ်ရူလာဆရာကတော်ဒေါ်တင်ရွှေနဲ့ဆရာမနော်အောင်များတို့တွေကိုအောင်တိုက်ကမိခင်မြေတာဖွဲ့ဆိုတဲ့ဒေတဘုံနဲ့မြေတာဒေလက်ဆောင်ပါပါရယ်။မေမျိုးမြက်ကတော့မေမေဆုံးတာ26နှစ်ရှိသွားပြီသတိရလိုက်တာမေမေရယ်။ငါးကြော်ထားတဲ့စီနဲ့ထမင်းနယ်ပြီးတော့ခွန်ကျွေးခဲ့တဲ့ရတာကဆွဲချန်နေတော့မဲဆိုရင်ယုံပါမလားတဲ့။မျိုးကြီးတည်ဆူထားတဲ့အမေဆိုတဲ့တခြင်းကိုနားစင်ပါတော့။
အိမ်မရတဲ့ညတိုင်းမှာချော့တဲ့တမီးရဲ့သံတွေအကြောင်ရောင်စေပါမိုင်းရဲ့တမီးရဲ့လက်တွေခုတော့ရှိမှုဝေဆုံးရဲ့ဝေးပါဘဝရချတာဒီရတိုင်းအမေကိုတတ်တာရှိအမေရဲ့ကြံစာအုပ်ကိုနေတိုင်းဖာလို့ပြန်ဆုံးခြင်းပါ
များနဲ့မေတ္တာတေးလက်ဆောင်ပါလာကြတဲ့အထက်မှာအခောက်တိုင်းမပါမဖြစ်တဲ့ချင်းလေးဖြစ်တဲ့အမေရင်တချင်းလေးနဲ့လည်းမိခင်နဲ့အားလုံးကိုလက်ဆောင်ပေးချင်ပါတယ်။ပဲခူးတိုင်းညောင်လေးပင်မြို့နယ်ပဇွန်မြောင်းဆန်ပြချေးရွာကအမေဒေါ်ရင်ချီအတွက်အစိုးရထုတ်ရင်တင်အမေအင်တချင်းလေးတောင်းဆိုချင်ပါတယ်တဲ့ကြော်ချင်ပါသူကကျေးဇူးမမေ့ပါဘူးလို့ဆိုလာပါတယ်။စိတ်ငြိမ်ရမေမေဒေါ်ချူချူခိုင်အတွက်တားငယ်လေးတွေကအမေများနဲ့အမတ်တရအမေအင်တချင်းလေးထုတ်လွင့်ပေးပါလို့လည်းတောင်းဆိုလာပါတယ်။မြတ်တော်နှင်းကတော့မော်ဘီမြို့ဖျားကြီးလက်ငါချစ်မိမိဒေါခင်ရီအတွက်အမေရင်တခြင်းလေးတောင်းဆိုပါတယ်။ဥထိုက်ကလည်းတပိတ်ချင်းမြို့ကချစ်မိမိဒေါခင်ရွှေအတွက်အမေများနဲ့အမတ်တရားဒေတချင်းမြစ်တာတိလက်ဆောင်ပါလာပါတယ်။ကဝေါမြို့နယ်ဝဲပဒံဆံပြကျေးရွာကဂျေဆုရှင်မိမိဒေါကလီအတွက်အမေများနဲ့မိမိသတိနဲ့တခြင်းတောင်းဆိုခြင်းပါတယ်လို့လည်းကိုမျိုးကစာလေးရေးပို့လာပါတယ်။ကျွန်တော်နာမည်စာစောကဘော်တူပါဆိုတဲ့တော်ရရှင်ကတော့ကျွန်တော်မိမိအတွက်ထူးဝင်တဲ့အမေတချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးပါတဲ့ရဝေးရန်နေအားလုံးမှာရှိကြပေမဲ့လည်းအမေအိမ်ကခွာလာရတဲ့တားငယ်သမီးငယ်တွေအားလုံးအတွက်မရှိမဖြစ်အရန်လဲခံစားရတဲ့တချင်းလေးဖြစ်တဲ့အမေအိမ်ဆိုတဲ့တချင်းလေးကိုနားဆင်ကြပါအောင်နော်ဒီတစ်ခါတော့ထူးဝင်တဲ့အမူရင်းတချင်းကိုဟေမာနေဝင်းပြန်ပြီးတည်ဆူထားတာကိုထုတ်လွှင့်ပေးလိုက်ပါတယ်အမေအိမ်တချင်းလေးနဲ့ပဲကဘာဘောကမိခင်များအားလုံးကိုဥညွတ်ကြတော့ပါလိမ့်ရှင်
လောကရေလမ်းများပေါ်လျှောက်သွားခြင်းနဲ့မောပန်းလွန်းနေလုံလာသလွန်ဆလွန်တန်တမိခင်အမိရဲ့အင်ကူအင်းများနဲ့အမိရဲ့မြစ်တာရိမ့်နေဝီးခဲ့သူမတစ်ခါတလေပြန်လေတွေ့ရင်ရှင်မI'm a shiri jari
ဒါကတော့မအီတန်နာကျော်ရဲ့မြန်မာပြည်ကပိဇာကဏ္ဍကိုတင်ဆက်ပေးခဲ့တာပါ။ကမ္ဘာအနှံ့ကမိခင်များအားလုံးကိုစိတ်ချမ်းသာကြမ်းမာကြပါစေခင်ဗျာ။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။ကြားပြရွေးကောက်ပွဲပြည်သူတွေဘာကြောင့်စိတ်ဝင်စားမှုသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
ဒီကရရဲ့ပိုင်းကကျင်းပတဲ့ပြည်တော်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီ UPD JC ကနေထူးခြားတဲ့ဆုံးဖြတ်ချက်တစ်ခုချနိုင်ခဲ့ပါတယ်။အဲ့ဒါကတော့ပြည်နယ်တွေအားလုံးကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲခွင့်ရရှိရေးသဘောတူခဲ့ကြတာပါ။မြန်မာနိုင်ငံမှာ1948ခုနှစ်လွတ်လပ်ရေးရပြီးနောက်ပိုင်းအစိုးရအဆက်ဆက်ကိုတိုင်းရင်းသားအားလုံးလိုလိုကလက်နက်ဆွဲကင်ပုံကန်တိုက်ခိုက်ခဲ့ကြပါတယ်။အကြောင်းကတော့ဒဏ်သူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အတွက်ပါ။ခေတ်ဆက်ဆက်မြန်မာနိုင်ငံကိုအုပ်ချုပ်ခဲ့တဲ့အစိုးရတွေဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပေးဖို့ဝေးလို့ဖက်ဒရယ်ပြည်ထောင်စုဆိုတဲ့စကလုံးကိုတော့လက်ခံခဲ့တာမဟုတ်ပါဘူး။ပြီးခဲ့တဲ့သမရဦးသိန်းစင်အစိုးရလက်ထက်ရောက်မှသာဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုတဲ့စကားပြောဆိုလာပါတယ်။အခု NLD အစိုးရလက်ထက်မှာဆက်ပြီးအကောင့်ထဲပေါ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်လို့ပြောနိုင်တဲ့ပြည်내တိုင်းကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းခွင့်သဘောတူညီချက်ရခဲ့ခြင်းပါပဲ။ပြည်내ရဲ့ကိုယ်ပိုင်ဖွဲ့စည်းပုံဟာတိုင်းသားဒန်းလူရေးအတွက်ဘလောက်အရေးပါသလဲအခုဒီဆွေးနွေးမှုရလဟာတကယ်တိုးတက်မှုတစ်ခုလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်
ကျင်းပခဲ့တဲ့ UPDJC ဆွေးနွေးပွဲမှာနိုင်ငံရေးကဏ္ဍအောက်ကအမျိုးသားဒန်းလူရေးကိုပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးဖက်ဒရယ်ပြည်ထောင်စုမူပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးစတဲ့အချက်ခုနှစ်ချက်ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအထက်ကမှဘာသာရေးနဲ့နိုင်ငံရေးရောရှက်တဲ့ကိစ္စကလွဲပြီးကြံကောင်းစဉ်အားလုံးကိုသဘောတူညီချက်ရခဲ့ကြရမှာပြည်နယ်ရေးအနေနဲ့ကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးဆိုတာလည်းပါဝင်လာတာပါ။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေမှာတော့ပြည်နယ်ရေးဟာဖွဲ့စည်းပုံပြဋ္ဌာန်းချက်နောက်ဆက်တွဲဇယားနှစ်ပါကိစ္စရပ်တွေကိုသက်ဆိုင်ရာလွှတ်တော်အသီးသီးကနေဥပဒေရေးဆွဲပြဋ္ဌာန်းနိုင်ပေမယ့်ကိုပိုင်ဖွဲ့စည်းပုံရေးဆွဲအသုံးပြုနိုင်ရေးကိစ္စကိုတော့ဖော်ပြထားခြင်းမရှိပါဘူး။ဒါအပြင်ဇယားနှစ်မှာခွင့်ပြုထားတဲ့အချက်တွေကလည်းနည်းနေတဲ့အတွက်ပြည်နယ်နဲ့တိုင်းတွေအနေနဲ့လုတ်ပိုင်ခွင့်နည်းနည်းလေးပဲရှိတယ်လို့ဆိုရမှာပါ။အခုသဘောတူလိုက်တဲ့အချက်မှာပြည်နယ်တွေအနေနဲ့ကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲနိုင်တယ်ဆိုပေမယ့်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေဘောင်တဲကပဲရေးဆွဲရမယ်အပြင်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေကခွင့်ပြုသလောက်ကိုပဲပြဋ္ဌာန်းလို့ရမှာပါ။ဒါအပြင်အဲ့ဒီရေးဆွဲထားတဲ့ပြည်내ဖွဲ့စည်းပုံအခြေခံဥပဒေဟာပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီမကိုက်ညီအငင်းပွားခဲ့ရင်ပြည်ထောင်စုအစင်းကဆုံးဖြတ်တဲ့ဆုံးဖြတ်ချက်ကိုနာခံရမယ်လို့လည်းဖော်ပြထားပါတယ်
။လောလောဆယ်မြန်မာနိုင်ငံမှာတိုင်းနယ်ပြည်နယ်14ခုရှိတဲ့အနေနဲ့2015ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတိုင်းနယ်ပြည်နယ်12ခုရဲ့လွှတ်တော်တွေမှာအမတ်အများစုနေရာရပြီးလွှမ်းမိုးထားတာတွေ့ရပါတယ်။ရခိုင်ပြည်နယ်လွှတ်တော်မှာတော့ရခိုင်မျိုးသားပါတီကအမတ်နေရာအများစုနဲ့လွှမ်းမိုးထားပြီးရှမ်းပြည်နယ်လွှတ်တော်မှာတော့ပြည်ခိုင်မျိုးပါတီနဲ့တပ်မတော်ကိုယ်စားလှယ်တွေပေါင်းရင်အများစုနေရာယူထားနိုင်ပါတယ်။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအရပြည်နယ်လွှတ်တော်တွေဟာပြည်တော်စုလွှတ်တော်နဲ့မဆိုင်မဲ့စည်းကြစီလိုဖြစ်နေတာကြောင့်အဲ့ဒီ NLD လွှမ်းမိုးနိုင်ခြင်းမရှိတဲ့လွှတ်တော်နှစ်ခုရဲ့ဆုံးဖြတ်ချက်တချို့ဟာအငင်းပွားစရာဖြစ်နေပါတယ်။ဥပမာအားဖြင့်ပြည်တော်စုအစင်းကဖွဲ့စည်းထားပြီးကုလသမဂ္ဂအထွေထွေတွင်းမှုချုပ်ဟောင်းမစ္စတာကိုဘီအနန်ခေါင်းဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုရခိုင်ပြည်နယ်လွှတ်တော်ကလက်မခံတဲ့အကြောင်းဆုံးဖြတ်ထားပါတယ်။ဒါနဲ့ပတ်သက်ပြီးပြည်တော်စုအစင်းလွှတ်တော်ကရောပြည်တော်စုအစိုးရကပါတစုံတရာတုံ့ပြန်တာမတွေ့ရပါဘူး။လာလူရှမ်းပြည်နယ်လွှတ်တော်ကလည်းမြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်တပ်ဖွဲ့၄ဖွဲ့ကိုမတရားအသင်းဖွဲ့တွေအဖြစ်ဆုံးဖြတ်ကြေညာထားပါတယ်။ပြည်တော်စုလွှတ်တော်ပြည်တော်စုအစိုးရရဲ့သဘောထားနဲ့ဆန့်ကျင်တဲ့ရှမ်းပြည်နယ်လွှတ်တော်ရဲ့အဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးပြည်တော်စုအစိုးရကရောလွှတ်တော်ဘက်ကပါဒီစုံတရားမှတ်ချက်ပေးတာမျိုးမတွေ့ရပါဘူး။ဒါတွေကလက်ရှိဖြစ်နေတဲ့အငင်းပွားမှုတွေပါ
။ဒ တကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲကျင့်သုံးလာတာနှစ်ပေါင်း200ကျော်လာပြီဖြစ်တဲ့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တွေမှာလည်းကိုယ်ပိုင်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေရှိကြပါတယ်။ဒါပေမဲ့စိတ်ဝင်စားသူနည်းပါတယ်။အားလုံးအဓိကအာရုံစိုက်ကြတာကတော့ပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါ။နောက်ထပ်အာရုံစိုက်ကြတာကတော့ပြည်ထောင်စုအစ်စ်မှအုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးမန်တိုင်ကြီး၃ရက်ရဲ့လုတ်ပိုင်ခွင့်နေနဲ့အပြန်အလှန်ထိန်းချုပ်မှုပါပဲ။ဒါအပြင်ပြည်ထောင်စုအစိုးရလုတ်ပိုင်ခွင့်နဲ့ပြည်내အစိုးရတွေရဲ့လုတ်ပိုင်ခွင့်ပြဿနာတွေကိုလည်းစိတ်ဝင်စားကြပါတယ်။လက်ရှိ UPDJC မှဆွေးနွေးပြီးသဘောတူညီချက်ရသွားတယ်ဆိုတာဟာ Federal ပြည်ထောင်စုကိုဘယ်နည်းဘယ်ပုံတိဆောက်မယ်ဆိုတဲ့အထက်ကပုံသဏ္ဍာန်တစ်ခုကိုသဘောတူလိုက်တာပါ။တကယ်အနှစ်သာရကိစ္စတွေကတော့မဆွေးနွေးရသေးပါဘူး။လက်ရှိဖွဲ့စည်းပုံအခြေခံဥပဒေထဲမှာပြည်ထောင်စုစနစ်နဲ့ပတ်သက်ရင်အနှစ်သာရမရှိတဲ့အတုအယောင်ပြဋ္ဌာန်းချက်တွေအများကြီးရှိနေပါသေးတယ်။ဥပမာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဖွဲ့စည်းတည်ရှိပုံဖြစ်ပါတယ်။ဒီလွှတ်တော်နှစ်ခုဟာမဲဆန္ဒအနေနဲ့အမတ်အရေးအတွက်သတ်မှတ်ပုံမတူတာကလွဲပြီးတခြားဘာမှကွဲပြားခြားနားမှုမရှိပါဘူး။အမေရိကန်ရဲ့နိုင်ငံတချို့မှာလို့ဘယ်လွတ်တော်ဟာဘယ်လိုကိစ္စမျိုးကိုကင်တွယ်ရမယ်ဆိုတာတိတိကျကျသတ်မှတ်ထားတာမရှိပါဘူး။ဒါကြောင့်လွတ်တော်နှစ်ခုခွဲထားတာဟာနာမည်ကွဲပြားတာကလွဲပြီးဘာမှမထူးဆိုတဲ့သဘောပါပဲ။နောက်တစ်ချက်လွတ်တော်နှစ်ရဲ့အဆင့်အတန်းဒန်းတူညီမျှတယ်ဆိုတာကလည်းမှန်မှန်ပါဘူး။အမေရိကန်ပြည်ထောင်စုနဲ့လွတ်တော်နှစ်ရဲ့စနစ်ကျင့်သုံးတဲ့နိုင်ငံတွေမှာဥပဒေတရရဟာလွတ်တော်နှစ်ရလုံးကတိကျစီသဘောတူမှအတီးဖြစ်တာမျိုးပါ။လက်ရှိမြန်မာဖွဲ့စည်းပုံကတော့အငင်းပွားတာကိုပြည်ထောင်စုလွှတ်တော်လို့ဆိုရဲလွှတ်တော်နှစ်ရပေါင်းပြီးမဲခွဲတဲ့စနစ်လှုပ်ထားတာကြောင့်အမက်အရေးအတွက်များတဲ့ပြည်သူ့လွှတ်တော်ဘက်ကအရေးသာနေတာအထင်ရှားတွေ့နိုင်ပါတယ်။ဒါဟာလက်ရှိဖွဲ့စည်းပုံမှာအနှစ်သာရနဲ့ပတ်သက်တဲ့ပြဿနာတွေအများကြီးရှိနေသေးတာတွေကသာတကတစ်ခုပါ
။ဘယ်လိုပဲဖြစ်ဖြစ်ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရတပ်မတော်နဲ့လက်နက်ကိုင်တိုင်းသားတွေဟာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရမှာအရေးပါတဲ့ပုံပန်းတဲ့ဆန်ရကိစ္စတွေမှာသဘောတူညီမှုရကြတာကိုတော့ဝမ်းသာကြိုဆိုရမှာဖြစ်ပါတယ်။ဒါပေမဲ့ရှေ့ဆွေးနွေးပွဲတွေမှာတကယ့်ဖက်ဒရယ်ပြည်ထောင်စုအနှစ်သာရနဲ့ဆိုင်တဲ့ပြဿနာတွေစောင့်ကြိုနေပါသေးကြောင်းအဲ့ဒီဖြစ်စဉ်တွေကိုခက်ခက်ခက်ခက်ဖျက်ဆီးကြရအောင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီဒူအောင်မြင့်ရဲ့ပြည်တွင်းတုံးတက်ချက်ကဏ္ဍကိုနားဆင်ကြရတာပါ။အခုနောက်ကအစီအစဉ်ကောင်းစဉ်ကြည်ညာမှာမှားယွင်းသွားတဲ့အတွက်တောင်းပန်အပ်ပါရခင်ဗျာ။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။မက်ခင်ဖြူထွေးနဲ့ကိုငင်းညံ့တို့ကတင်ဆက်ထားပါရခင်ဗျာ
။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပထမဆုံးအကြိမ်အနေနဲ့ခွေးတွေနဲ့သူတို့ရဲ့ပိုင်ရှင်တွေအတွက်မာရသွန်ပြိုင်ပွဲကျင်းပပါရယ်။ခွေးလေးတွေနဲ့သူတို့ရဲ့ပိုင်ရှင်တွေဝင်ပြေးပြိုင်ပြီးတော့စေယုံဆောက်ဖို့အလှူငွေရှာပေးခဲ့ကြတာပါ။စီရီရက်စေယုံမှာအစာအုပ်တစ်ခုတည်ဆောက်ဖို့အတွက်ရံပုံငွေရှာကြတာဖြစ်ပါတယ်။ခီးပိုင်တမိုင်ကျော်အကွာဝေးပေးကြတာဖြစ်ပြီးတော့ခွေးတစ်ကောင်နဲ့လူတစ်ယောက်စီအတွက်ဒေါ်လာ30စီဝင်ကြီးပေးရပါတယ်။အခုလိုရံပုံငွေရှာတဲ့ပုံစံဟာခွေးတွေကလူတွေကိုပြန်ပြီးတော့ကူညီပေးတဲ့ပုံစံမျိုးဖန်တီးလိုက်တာပါပဲလို့စီစဉ်သူတဦးဖြစ်တဲ့ဖင်ပီချာဦးစဟာချစ်ကပြောပါတယ်။ထိုင်းနိုင်ငံမှာတော့အခုလိုအပြေးပြိုင်ပွဲတွေမာရသွန်ပွဲတွေလုပ်ပြီးတော့ရံပုံငွေရှာတာဟာခက်စားလာတယ်လို့ခွေးချစ်သူတွေကပြောပါတယ်ရှင်။
မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာတော့ခွေးဗလာတိုက်ပွဲနှစ်ပတ်လည်အထိမ်းအမှတ်ဖြစ်စီတန်းလှည့်လည်ပွဲတွေလှုပ်ဆောင်ခဲ့သလိုတိုက်ပွဲဝင်အဝတ်အစားတွေဝတ်ဆင်ပြီးနှစ်ဖက်တိုက်ခိုက်ကြတဲ့ပုံမျိုးပြန်လည်တရုတ်ဆောင်ခဲ့ကြပါတယ်။ဒီစစ်ပွဲဟာ1862ခုနှစ်မေလ5ရက်နေ့ကတိုက်ခဲ့ကြတဲ့စစ်ပွဲဖြစ်ပြီးတော့မက္ကဆီကန်တပ်တွေကပြင်သစ်တပ်တွေကိုအနိုင်ရခဲ့တာပါ။မြို့တော်ရဲ့အရှေ့ဘက်မှာနေထိုင်ကြတဲ့ Benon de los Banos ဒေသခံတွေကလည်းပါဝင်ခဲ့ပြီးပြင်သစ်နဲ့မက္ကဆီကိုနှစ်ဖက်စစ်သားတွေအဖြစ်တရုတ်ဆောင်ခဲ့တာပါ။မက္ကဆီကန်တွေကိုကူညီပြီးပြင်သစ်တွေကိုတိုက်ပေးခဲ့တဲ့ဌာနေတိုင်းရင်းသားဇက်ကဖိုလက်စတက်တွေအဖြစ်လဲပါဝင်သေးုပ်ဆောင်ခဲ့ကြပါတယ်။အဲ့ဒီအချိန်တုန်းကကမ္ဘာအင်အားအကောင်းဆုံးစစ်တပ်အဖြစ်သတ်မှတ်ခံထားရတဲ့တတိယမြောက်နပိုလီယံရဲ့တပ်တွေကိုအောင်နိုင်ခဲ့တာပါ။နောက်တစ်နှစ်အကြာမှာတော့ပြင်သစ်ဧကရာဇ်နပိုလီယံပို့လိုက်တဲ့တပ်တွေကမက္ကဆီကိုစီးတီးမြို့တော်ကိုသိမ်းပိုက်ခဲ့ပြီးအဲ့ဒီအချိန်ကအစိုးရဖြစ်တဲ့ဗန်တီနိုဟွာရက်အစိုးရကိုထွက်ပြေးစေခဲ့ပါတယ်။အခုလိုပွဲတွေကျင်းပပေမဲ့လည်းမက္ကဆီကိုနိုင်ငံမှာတော့အဲ့ဒီနေ့ကိုတရားဝင်ရုံးပိတ်ရအဖြစ်မသတ်မှတ်ထားပါဘူး။အမေရိကန်ပြည်ထောင်စုမှာတော့အဲ့ဒီမေလ5ရက်နေ့ကိုရှင်ကွန်ဒီမေယိုနေ့အဖြစ်သတ်မှတ်ဆင်နွှဲကြပါတယ
်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကီးဝက်စ်မြို့မှာအမှုပညာစပိန်အလှပြရင်တွေစီတန်းလှည့်လည်တာတွေလုပ်ခဲ့ပါတယ်။စပိန်တွေကိုစွန့်ပစ်ပစ္စည်းတွေသုံးပြီးတော့အလှဆင်ထားတာပါ။ စွပစ်ထားတဲ့ကားတွေကအစိပ်ပိုင်းတွေနဲ့တခြားတန်တူတန်ဆာတွေကိုသုံးပြီးတော့စက်ဘင်းတွေကိုပုံစံအမျိုးမျိုးဖန်တီးကြပါတယ်။တချို့စက်ဘင်းတွေမှာဆိုရင်အလံတွေတက်ဆင်ထားသလိုတချို့စက်ဘင်းတွေကတော့ရွက်လီပုံစံအလှပြရည်အဖြစ်တိဆောက်ထားတာပါ။ကားရီစီးနိုင်တဲ့ပူပေါင်းလေးတွေမှုတ်ထုတ်နေတဲ့စက်ပင်းလေးတွေပါဝင်တယ်လို့ရေတကားနဲ့ကျင်းကားတွေပါဝင်တဲ့ခြားရဟတ်တက်ဆင်ထားတဲ့စက်ပင်းပုံစံတွေလည်းပါပါတယ်။ Papillokinetic ရုပ်ထုစီတန်းလှည့်လည်ပွဲဟာဒေသခံအမှုပညာရှင်တွေအတွက်လည်းကျင်းတဲ့ဆရာပါလို့ဒီဒေသခံအမှုပညာရှင်တဦးဖြစ်တဲ့ Stanley Papio ကပြောပါတယ်ရှင်။
ထိုင်းနိုင်ငံကကြက်သားခင်ရောင်းသူတို့အူကမြောင်ကြီးကိုသုံးပြီးကြက်သားဝက်သားတွေကင်းနေပါတယ်။ရောင်ပြန်ဟန့်နိုင်တဲ့မှန်အသေးလေးပေါင်း1000လောက်ကိုသုံးပြီးကြက်သားတွေကိုကင်းနေတာပါ။သူ့နာမည်ကတော့စီလာဆူသရက်ဖြစ်ပြီးထိုင်းနိုင်ငံဘန်ကောက်မြို့ကမိုင်60အကွာလမ်းဘေးမှာမြောင်ကြီးစွမ်းအင်ကိုရောင်ပြန်ဟန့်စူးစီးစေပြီးတော့အခုလိုကြက်တွေကိုကင်းနေတာဖြစ်ပါတယ်။စူးစီးထားတဲ့မြောင်ကြီးဟာလုံလောက်တဲ့အပူကိုပေးပြီးမိကင်တဲ့ဆက်ကပေးတဲ့အပူလောက်နီးပါအသုံးဝင်ပါတယ်။ကြက်ကောင်ကင်းဖို့အတွက်7မိနစ်လောက်အချိန်ကြာပါတယ်။နေအောင်ကြီးစွမ်းအင်ကိုသုံးတဲ့အတွက်တန်ရှင်းပြီးတော့မိကုန်းနဲ့กินပါတယ်။သူအခုလိုกินတာ20လောက်ရှိနေပြီဖြစ်ပြီးသူဆက်ဆက်လှုပ်ချင်းတော့ကတော့အိမ်နီးချင်းတွေကသူ့ကိုယူသွားပြီလို့ဝိုင်းပြောကြပါတယ်။20လုံးအခုလိုကြက်သားကိုกินနေပေမဲ့လည်းနာမည်မကြီးလာပဲသူအခုလိုလှုပ်နေတဲ့ပုံကိုဗီဒီယိုမှတ်တမ်းတင်ပြီးအင်တာနက်ပေါ်မှာတင်လိုက်မှနာမည်ကြီးသွားတာပါ။အခုချိန်မှာတော့ပတ်ချက်ပူရီခရိုင်ကိုနိုင်ငံတော်ဝန်ကလူတွေလာပြီးသူ့ကြက်သားခင်ကိုလာမြည်နေကြပါတယ်ခင်ဗျာ
သူကြားဆံပြတရင်များအစီအစဉ်ကိုကြားခဲ့ရတာဖြစ်ပါတယ် VOE American တန်ကတရင်လာနေမယ့်နှစ်ဖက်အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ VOE မြန်မာပိုင်းကဒီနေ့လာနေမယ့်ခင်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားကနောက်ဆုံးပြုလုပ်လိုက်တဲ့ဒုံးကျည်စမ်းသပ်ပြုလုပ်မှုအတွက်ကုလသမဂ္ဂလူညွန်ရေးကောင်စီကအင်္ဂါနေ့မှာအရေးပေါ်စီဝေးပွဲကျင်းပဖို့စီစဉ်ထားပါတယ်ကီလိုမီတာ4500ကျော်ရောက်ရှိနိုင်ပြီးအဆင့်နှစ်ဆင့်ပေါက်ကွင်းနိုင်တဲ့လောင်စာရည်ဖြင့်ဒုံးကျည်အမျိုးအစားအသစ်ကိုမြောက်ကိုရီးယားကတနင်္ဂနွေနေ့မှာစမ်းသပ်ပြုလုပ်လိုက်ပြီးတဲ့နောက်မှာအမေရိကန်ပြည်ထောင်စုဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကအရေးပေါ်စီဝေးပွဲကိုခေါ်ယူလိုက်တာဖြစ်ပါတယ်အမေရိကန်တို့ရဲ့လှုပ်ဆောင်မှုနဲ့ပတ်သက်ပြီးတော့လည်းမြောက်ကိုရီးယားကဒီကနေ့မှာပဲအစိုးရပိုင်းသတင်းဌာနကနေသတိပေးပြောကြားလိုက်ပါတယ်တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့ခေတ်သစ်ပိုလာမခေါ် One Belt One Road တခုတည်းသောရပ်ဝန်းနဲ့လက်မကြီးများဆိုင်ရာညီလာခံကိုကုလသမဂ္ဂနဲ့ IMF နိုင်ငံကငွေကြေးရမုံငွေအဖွဲ့ကြီးတို့အပါအဝင်ကမ္ဘာလုံးဆိုင်ရာအဖွဲ့အစည်းကြီးတွေနဲ့နိုင်ငံပေါင်း29နိုင်ငံကတိုင်းပြည်ခေါင်းဆောင်တွေတက်ရောက်နေကြတာပါဒီညီလာခံကိုတက်ရောက်နေတဲ့သီရိလင်္ကာဝန်ကြီးချုပ်ကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ညီလာခံပြင်ပမှာတနင်္ဂနွေနေ့ကတီးခြားတွေ့ဆုံပြီးနိုင်ငံအကြားတမိုင်းအစဉ်လာရှိခဲ့တဲ့ဆက်ဆံရေးပေါ်အခြေခံပြီးအနာဂတ်မှာဆက်ဆံရေးတွေတိုးမြင့်လှုပ်ဆောင်သွားကြဖို့အတွက်ဆွေးနွေးခဲ့ကြပါတယ်။ဘေကျင်းမြို့မှာကျင်းပနေတဲ့ဒီညီလာခံကိုတက်ရောက်ဖို့အိန္ဒိယကကိုယ်စားလှယ်မပို့ဆောင်ခဲ့တဲ့အပြင်တရုတ်နိုင်ငံကကမကထပြုလှုပ်ဆောင်တဲ့ဒီကမ္ဘာလုံးဆိုင်ရာသဘောတူညီချက်မှာပါဝင်တဲ့နိုင်ငံတွေအနေနဲ့စီမံခန့်ခွဲဖို့ခက်ခဲတဲ့ကြွေးမီပြဿနာဝန်ထုတ်ဝန်ဘိုးကိစ္စရပ်နဲ့ကြုံရနိုင်တဲ့အကြောင်းကိုပါသတိပေးလိုက်ပါတယ်။တရုတ်သမ္မတရှီကျင်းပင်ဟာကမ္ဘာတဝန်းကုန်သွယ်ရေးလမ်းကြောင်းတွေကိုဖွင့်ပေးမဲ့သူ့ရဲ့ခပ်လက်မကြီးစီမံကိန်းအတွက်တိုက်တွန်းလှုပ်ဆောင်ချက်တရားဖြစ်တင်းငွေနေ့ကကမ္ဘာကောင်းဆောင်အနေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ
်။ထိတိုက်ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတွားခဲ့တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးတော့အတမ်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။VOE ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါရယ်နိုင်ငံတကာကတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးသားရပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆံမိုးရပါခင်ဗျာ
This program has come to you from the Voice of America, Washington.